သာသနာတော်နှင့်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နိုဝင်ဘာလ25ရက်နေ့တောက်ကြာနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လက်ဘွန်ဒီမြို့မြန်မာဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းတိုက်မှာမြန်မာဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းရဲ့ဥစည်းပဒနာနိုင်ငံဆရာတော်ဘုရားကြီးများဥဒိတ်ထား၍ကျင်းပပြုလုပ်အပ်တဲ့မကုန်ဤပဒနာဒိဋ္ဌာတရားစကားပေါ်မှာဒီနေ့အလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတောင်းကဘုရားရှင်ကရောမြတ်ကြီးတောထိပ်ပြမုန်စေတံအကြောင်းတော်မှာတရင်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်ကင်္ဂတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အမွန်တော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့တောတာပတ္တိမညာသရဂါမိမညာနာဂါမိမညာထာတမညာများအတိယတိရရှိသွားကြသလိုယနေ့လည်းပဲအာလုံတော်တရားနာပရိသတ်အမွန်တော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့တောတာပတ္တိမညာများယနေ့ကြပါစေသရဂါမိမညာများယနေ့ကြပါစေအနာဂါမိမညာများရနိုင်ကြပါစေအရဟတမညာများရနိုင်ကြပါစေတို့ဆန္ဒပြုရတဲ့ဘုန်းကြီးများရဲ့ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယောဂီပန္တော်ကောင်းတို့ဝိပဿနာအလုပ်ပေးတရားများဟောကြားပေးမှာဖြစ်တဲ့အတွက်စိတ်ကိုစူးစိပြီးတော့အာယုံတစ်ပါးစင်မသွားအောင်နားဆိုင်ပြီးတော့နာကြဖို့လိုပါတယ်နာလဲနာကြမှတ်မိအောင်လဲတော့မှတ်မိသွားပြီဆိုရင်လက်တွေကျင့်သုံးဖို့လည်းလိုပါတယ်လက်တွေကျင့်သုံးကြည့်ဘုန်းကြီးတို့လုပ်ပြီးနဲ့ပတ်သက်လို့နေ့စဉ်နေ့စဉ်ဟောပေးတယ်ဒါလေးတွေဟာလက်တွေလောက်ကြည့်ဖို့ဟောပေးနေခြင်းပဲဖြစ်ပါတယ်လက်တွေလုံးကြည့်လိုက်တဲ့အခါမှာအဆင်ပြေတာလည်းရှိမယ်မပြေတာလည်းရှိမယ်မပြေသေးရင်နောက်တစ်နေ့ထပ်ဟောတဲ့အခါမှာနောက်တစ်မျိုးကြားရပါလိမ့်မယ်နောက်တစ်မျိုးကြားလာတဲ့အခါမှာနောက်တစ်မျိုးနေ့စနေတစ်မျိုးနဲ့ဆက်ပြီးတော့ကျင့်သုံးကြည့်ပေါ့အဆင်ပြေတယ်ဆိုရင်တော့နောက်တစ်မျိုးကြောင်းစရာမလိုပါဘူးအဆင်ပြေတဲ့နည်းနဲ့ကျင့်သုံးသွားကြပါပါမယ်။ဘာဖြစ်လို့တော့ဆိုတော့ဝိပဿနာကျင့်စဉ်ဆိုတာမြတ်စွာဘုရားကိုရောင်မြတ်ကြီးသင်ပေးလေရဲ့ပုဂ္ဂိုလ်တိုင်းကိုဓမ္မဇန်နဲ့ဟောတာမဟုတ်ပါဘူး။ပုဂ္ဂိုလ်ရဲ့အလိုက်ဇယိုက်အားလျော်ဆိုအမျိုးမျိုးဟောပေးနေခြင်းပဲဖြစ်ပါတယ်။အဲဒီလိုမျိုးမျိုးဟောပေးတဲ့တရားတော်တွေကိုနေယူပြီးတော့ကျေးဇူးတော်ရှင်ကမ္မပန္နိတမုဂုတ်ဆရာတော်ဘုရားကြီးရဲ့ဥပနိတရားကိုမိပြီးဘုန်းကြီးတို့ကဟောပေးနေခြင်းပဲဖြစ်ပါတယ်မုဂုတ်ဆရာတော်ဘုရားကြီးရဲ့ဥပနိတရားနဲ့ဟောတယ်ဆိုပေမဲ့လည်းမူရင်းဖြစ်တဲ့ဗိရကစာပေမှာပါတဲ့သစ္စာဘုရားလက်ထက်ကဟောထားခဲ့တဲ့ပုံပြင်ဇာလံဟုတ်သူကြောင့်ဘယ်ပုဂ္ဂိုလ်ကိုဘယ်လိုဟောလဲဘယ်ပုဂ္ဂိုလ်ကိုဘယ်လိုဟောလဲဒါလေးတွေလက်ရှင်ကြည့်ပြီးတော့မှအဲ့ဒီတဲကကောင်းတော့ရာရာလေးတွေဘုန်းကြီးတို့ပရိသတ်နဲ့သိတော်မယ်ထင်တဲ့လိုက်လဲလိုက်နိုင်မယ်ထင်တဲ့လုံလဲလုံနိုင်မယ်ထင်တဲ့နေကလေးတွေကိုထုတ်ယူပြီးတော့ဘုန်းကြီးတို့ဟောပေးနေခြင်းပဲဖြစ်ပါတယ်အဲ့ဒီတော့ယနေ့ဘုန်းကြီးတို့ဟောပေးပါကဝိပဿနာရှုတဲ့နေရာမှာကြိုတင်ပြီးတော့ဆင်ခြင်ပေးဖို့သုံးသပ်ပေးဖို့ကြိုတင်ဆင်ခြင်သုံးသပ်ပုံသုံးသပ်နည်းကလေးတွေကိုဘုန်းကြီးတို့ဟောပေးမှာဖြစ်ပါတယ် ဝိသုဒ္ဓိမဲ့အထက်ကရာမှာတော့ဝိပဿနာဉာဏ်ကိုခွဲတဲ့နေရာမှာဝိပဿနာဉာဏ်ရဲ့အစကိုသမထနာဉာဏ်လို့ဒီလိုပြောထားပါတယ်သမထနာဉာဏ်ကိုဝိပဿနာဉာဏ်ရဲ့အစအဲ့ဒီကနေစပြီးတော့မှသမထနာဉာဏ်ရအောင်လုပ်ပြီးတော့မှဝိရိယဘိယဉာဏ်ကိုတဆင့်တက်ဝိရိယဘိယဉာဏ်ကိုတဆင့်တက်တော့တိကျတက်ရမှာတော့မဟုတ်ပါဘူးသမထနာဉာဏ်လုံရင်လုံရင်လုံရင်နဲ့ရင့်ကျက်သွားရင်ဝိရိယဘိယဉာဏ်အဆင့်ကိုအလိုလိုကျောင်းသွားပါလိမ့်မယ်ဝိသုဒ္ဓိမတ်မှာပြတဲ့ဉာဏ်စဉ်ဆိုတာဟာကောဒါကိုတဆင့်ချင်းတဆင့်ချင်းတက်ယူရမယ့်ဉာဏ်စဉ်တွေမဟုတ်ပါဘူးဉာဏ်အရှိန်ရလာရင်တူရတဲ့သူကျေစုပြုတ်ပြီးတော့ဉာဏ်ဉာဏ်ချင်းဆောင်ပြီးတော့အလိုလိုအဆင့်မြင့်သွားတဲ့ဉာဏ်တွေပါပဲအဲဒါကြောင့်မလို့သမထဉာဏ်နဲ့ဥဒယဗျာဉာဏ်နှစ်ခုခွဲဟောထားပြီးမဲ့လုံငန်းလုပ်တဲ့အခါကျတော့တချိန်တည်းတစ်ဆင့်တည်းလုပ်သွားရမယ်သဘောလေးပါအဲ့ဒါကြောင့်ပထမဆုံးဗာရီလုံးရမလဲသုံးတန်ပေးရမယ်ဆင်ခြင်ပေးရမယ်အဲ့ဒါနဲ့ပတ်သက်လို့သုံးသက်ပုံသုံးတန်ဒီမပြောခင်မှာဘုန်းကြီးတို့ဝိမုဒ္ဒာယရဏလို့ခေါ်တဲ့နိဗ္ဗာန်ရောက်ကြောင်တရားကိုအကုတ္တပါဠိတော်မှာဟောထားတဲ့အစဉ်လေးကိုအရင်ပြောပြပါမယ်အဲ့ဒီအစဉ်ကဗာရီဆိုရင်ပထမဆုံးဗာလုံးရမလဲတရားနာရမယ်ဟုတ်ပြီတရားနာရမယ်တရားနာရမှတ်မိအောင်နာရမယ်နာကတရားနာညာကခန္ဓာစိုက်ဆိုတဲ့မူလဲရှိတယ်ပေါ့ဒါကဒီချိန်မှာဒါမျိုးမပြောပါဘူးမပြောသေးပါဘူးနာကတရားနာညာကခန္ဓာစိုက်ဆိုတဲ့အလောက်ကလည်းပဲဒီခေတ်ယောဂီများအနေနဲ့တကယ်တမ်းလက်တွေ့လုံနိုင်တဲ့အလောက်မဟုတ်ပါဘူးလုံနိုင်တဲ့ပုဂ္ဂိုလ်ရှားပါတယ်မရှိဘူးတော့မပြောလို့ဘူးရှိတယ်ဒါပေမဲ့ရှားပါတယ်အဲဒါကြောင့်မလို့နာကနာနာချင်းဉာဏ်ကခန္ဓာဆိုင်ဖို့ဆိုရဲအလောက်ပါအိမတဉာဏ်လေးဉာဏ်လုံးနဲ့ရင့်ကျက်တဲ့ပုဂ္ဂိုလ်များရဲ့အလောက်သာဖြစ်တဲ့အတွက်ဘုန်းကြီးတို့ယောဂီတွေကိုအဲ့ဒီနေ့ကိုမတိုက်တွန်းပါဘူးအခုနိုင်ကုန်တော်မှာလာတဲ့နေ့ကိုပဲတိုက်တွန်းပါမယ်အဲဒါကပါလေနံပါတ်၁ပရမဆုံးတရားနာတရားနာတော့ဗာတရားနာရမလဲသစ္စာတရားသစ္စာတရားဆိုတာဘယ်လိုတရားမျိုးလဲခန္ဓာအာယတနာအကြောင်းဟောတဲ့တရားခန္ဓာအာယတနာဆိုတာတော့ရိုးရိုးဟောတာမဟုတ်ဘူးပညာကိုခွာပြီးတော့ပရမတ်ကိုမြင်အောင်ကြည့်နိုင်တဲ့တရားမျိုးပညာတင်ပြီးတော့ဟောတဲ့တရားမျိုးမဟုတ်ဘူးပညာကိုခွာပြီးတော့ပရမတ်ကိုမြင်အောင်တဘာဝကိုမြင်အောင်ကြည့်နိုင်တဲ့တရားမျိုးအနှစ်ကြကြသိနိုင်တဲ့တရားမျိုးမှာဒါမှဒီခေတ်လူတွေအနေနဲ့နားလည်နိုင်တာပါရှင်းတော်ကတော့ပညာတွေဟောထားပြီးမဲ့နားလည်ကြပါလိမ့်မယ်ခုခေတ်ကတော့အသေးစိတ်နိုင်မှတော့ကကြတာအသေးမစိတ်နိုင်ရင်သိနားမလည်နိုင်ကြဘူးခေတ်ကလည်းအလျော်စွာပါဠိစကားလုံးနဲ့ဝေးလာကြတဲ့ပုံစံလေးဖြစ်တဲ့အတွက်ညမလိုအသေးစိတ်ပြောမှအရှင်ပြင်မဲ့ခေရပါပါပြီ။အဲဒါကြောင့်မလို့တရားနာတဲ့အခါမှာပါဠိတော်မှာလာတဲ့အတိုင်းလောက်တင်နာတာတဲ့သူ့ကိုနည်းနည်းလေးအသေးစိတ်ပြီးတော့ဟောတဲ့တရားကိုနာတာကပို့ပြီးတော့အရှင်ပြေပါတယ်။အဲဒါရောသဘောကိုဟောရမယ်၊နာသဘောကိုဟောရမယ်။အဲ့ဒီတရားကိုနာရမယ်ရုပ်ဆိုတဲ့ဟာဘလို့ဟာဆိုတာကိုသိအောင်ကြိုးစားပြရမယ်နာဆိုတာဘလို့ဟာဆိုတာကိုသိအောင်ကြိုးစားပြရမယ်အဲ့ဒီလိုသိအောင်နာကြပြရမယ်အဲ့ဒီလိုသိပြီဆိုရင်လည်းပဲဖြစ်တာကဘလို့ပြက်တာကဘလို့ဖြစ်သဘောပြက်သဘောဟောတဲ့တရားဖြစ်ရမယ်ဒါကတရားနာတဲ့အပိုင်းအဲ့ဒီလိုနာပြီးပြီဆိုရင်အ အဲ့ဒီနာထတဲ့တရားလေးပြောင်းမတော့အောင်ကြိုးစားပေးရတယ်။ပြောင်းမတော့အောင်ကြိုးစားပေးတဲ့အပိုင်းမှာဘယ်လိုလုပ်ကြရမလဲ။ကိုသိတယ်လို့သူများကိုပြန်ပြောကြည့်။ကိုသိတယ်လို့သူများကိုပြန်ပြောကြည့်တဲ့အခါကျတော့ကိုလည်းမှတ်မိသွားတယ်။သူများပြောဖို့ရတဲ့ကိုကလည်းကိုသိထားတာလေးကိုပြန်ပြီးတော့ခိုင်ခိုင်မာမာပြန်အောင်ပြန်စဉ်းစားထားတယ်။အဲ့လိုခိုင်ခိုင်မာမာတိတိကျကျဖြစ်အောင်စဉ်းစားပြီးတော့မှသူများကိုပြောရတာဖြစ်တဲ့အတွက်ကိုလည်းမှတ်မိသွားတာပေါ့။ဘုန်းကြီးတို့အခုဝိပဿနာအလုပ်ပေးတရားတွေဟောနိုင်တယ်ဆိုတာဟာသူများကိုဟောနေလို့များများဟောနေလို့ပို့ပြီးတော့ဟောနိုင်တာပဲ။မဟောမဲ့နေရင်ကြာလာတော့လည်းပဲကိုသိတာသိတာပဲ။ဘလို့ပဲတိတိစကလုံးရွေးချယ်မှုကြတော့ပြောနေမကြရင်စကလုံးရွေးချယ်မှုသိပြီးတော့အဆင်မပြေဘူး။အဲဒါကြောင့်များများဟောလီပို့ပြီးတော့အဆင်ပြေလိမ့်ပါပဲ။ဒါကြောင့်သူများကိုပြောပေးရတယ်။သူများကိုပြောပေးရတယ်နံပါတ်နဲ့။အဲသူများကိုပြောပေးဖို့ရခွင့်ရမတားရင်ဘာလုပ်မလဲ။ကိုယ့်အနေကိုတယောက်တည်းတွတ်တွတ်နဲ့ယွတ်နေရတယ်။နောက်ကနေစိတ်ကနေတွတ်တွတ်နဲ့ယွတ်နေရတယ်။စိတ်ထဲကနေယွတ်နေရတယ်။ဥပမာဟိုနေ့ကပြောတဲ့ပုံစံလေးတွေပေါ့လေနော်ဥပမာအဖြစ်အယုဂန္တရားကယုံနာခန္ဓာရှိဝမာကတတိသမารိပညာမြေယမာကအနိစ္စဒုက္ခအနတ္တထားရမဲ့သဘောတရားသဘောဓာတ်ကငါမဟုတ်ဘူးငါဆာမဟုတ်ဘူးငါနဲ့မဆိုင်ဘူးစသည်ဖြင့်ပေါ့နော်ဒါလေးတွေဟာစိတ်ထဲမှာမှတ်မိနေအောင်နှုတ်ကလည်းရိပ်ယုံပေးရနှုတ်ကလည်းရိပ်ယုံပေးစိတ်ကလည်းရိပ်ယုံပေးရပါဠိတော်တာသစ္စာယကရောတိလို့ဒီလိုခေါ်တာပါတရဇံပေးရတယ်ရုပ်နေရတယ်စာထဲမှာရေးထားရေးထားပြီးတော့အဲ့ဒီကပုံသင်နည်းလေးတွေနောက်ကနေရုပ်နေဟိုမှာဒိဋ္ဌိနဲ့ပတ်သက်ရင်လည်းပဲတကယ်ရှိတဲ့တရားကိုတကယ်မရှိတဲ့တရားနဲ့အစားထုတ်မြင်တဲ့တရားအစားထုတ်မြင်တာသည်တက္ကယဒိဋ္ဌိယောနခန္ဓာသည်ခန္ဓာမြဲတဲ့ဒီတဲ့တတ်နေလို့ယူရင်သတ္တရာဒိဋ္ဌိချောက်ပြပျက်စီးသွားတဲ့ယုံနဲ့နေရာမှာတော့ဘာမှအစားထိုးတာမရှိဘူးပြတ်သွားပြီးတောက်သွားပြီးဆင်းသွားပြီးရက်သွားပြီးလို့ယုံရင်ဩစိတာဒိဋ္ဌိစတဲ့ပြဒီလိုဟာလေးတွေစာနဲ့ရေးထားလောကလည်းယုံပေးအမြဲတမ်းလည်းဆုံးပေးသစ္စာရကရောတိအဲ့ဒီလိုလုပ်ပေးဒါလည်းခုနပြောတဲ့သမသနာဉာဏ်ရဲ့အခြေခံလေးတွေပါပဲနောက်တစ်ခါကျတော့အဲ့ဒီလိုမှလုံးဖို့လုံးလုံးအဆင်ပြေသွားလို့အဲ့ဒီလုံးလုံးအဆင်ပြေသွားလို့အားလုံးစိတ်ထဲမှာမှတ်မိသွားပြီဆိုရင်ဘာလုပ်မလဲမနတာနုပိခစိတ်နဲ့ဆင်ခြင်ပေးရတယ်စိတ်နဲ့ဆင်ခြင်ပေးရတယ်မာဒရိကတက္ကယဒိဋ္ဌိဆိုရင်ပုပ္ပတ္တဝါငါတ္တဝါယောက်ျားမိမလို့ယူထားသည့်တက္ကယဒိဋ္ဌိဟောဒါကပုဂ္ဂိုလ်တို့ယင်တက္ကရာဒိဋ္ဌိကိုဒီလိုဆိုရင်ဒါပုဂ္ဂိုလ်မှာမဟုတ်ပဲပဲတတ္တဝါမှာမဟုတ်ပဲပဲငါမှာမဟုတ်ပဲပဲဒီလိုဆိုတော့အခုစကားပြောနေတာလေးဟာငါလားဘယ်နေရာမှာငါရှိတယ်လဲအခုစားနေတာလေးဟာငါလားဘယ်နေရာမှာငါရှိတယ်လဲငါကစားတာလားဘယ်လိုကစားတာလဲစားနေတဲ့အမူအရာလေးကဘယ်လိုကလုံနေတာလဲဆင်ခြင်ပေးရတယ်စဉ်းစားပေးရတယ်နှလုံးသွင်းပေးရဒါလေးတွေများများလုပ်ပြရတယ်။တရားရှုတဲ့လုပ်ငန်းမှာများများဆန်းဆန်းပေါ့မြောက်အောင်မြင်စေခြင်းပါတယ်ဆိုရင်အချိန်တိုင်းမှာဆင်ခြင်မှုနှလုံးသွင်းမှုပါသိလိုအပ်တယ်။ခြေတော်ကလေးတက်လာလှမ်းကြည့်။ကိုယ်နဲ့ကိုယ်တရားလေးမှာခြေတော်ကလေးလှမ်းကြည့်ကြွားကြည့်။ခြေကိုလှမ်းကြည့်အောက်ကိုချကြည့်။ဘာသိနေသလဲ။ဘာတွေခံစားနေရသလဲ။ခြေတော်ကလေးကြွလာတဲ့အပေါ်မှာမိမိရဲ့အတိထဲမှာတတောင်တတလာလွတ်လပ်ကူကူလာခက်ခဲရင်ရင်လာပင်ပင်ပန်းပန်းလာခက်ခဲရင်ရင်ပင်ပင်ပန်းပန်းလွတ်လပ်ကူကူဆိုတဲ့အတိုင်းတာဝေဒနာကဖြစ်နေတာတိတာကတော့စိတ်ဟောတိတာကစိတ်ခြေတော်ကလေးကြွားလာတယ်ကြွားလာတယ်တိတယ်တိတယ်တိတယ်တိတာကစိတ်ဟောခြေတော်နှားလာဆင်ပြေတယ်ဆင်မပြေဘူးအဲ့ဒီလိုခွဲခြားပြီးတော့တပ္ပတ္တကဝေဒနာဟောဒါဝေဒနာလေးဖြစ်နေတာလမ်းလျှောက်လို့ကောင်းလိုက်တာဝေဒနာလမ်းမလျှောက်လို့မကောင်းဘူးဝေဒနာ သိတယ်သိတယ်သိတယ်သိတယ်စိတ်တရွေ့တရွေ့ရွေးတယ်ရွေးတဲ့သဘောလေးကဘယ်လိုကရွေးနေတာတော့ခြေတော်ကြီးလားခြေတော်ဆိုတာတပတ်သူခြားထားတာပဲတပတ်သူခြားထားတဲ့ခြေတော်ဟာဒီနံနဲ့ဝါယောဓာဆိုတဲ့ယုတ်မရှိရင်ခြားထားတဲ့ခြေတော်ပေါ်မြောက်ပါမလားစံမြောက်ကြည့်ဘုဘဝလေးဖြတ်ထားတဲ့ပုံကမှခြေတော်မယုတ်နိုင်ဘူးဘာကြောင့်မယုတ်နိုင်တော့ဝါယောဓာချုပ်တက်သွားပြီစိတ်ကနေပြီးတော့အရင်ကိုဆန္ဒနဲ့လှုပ်ရှားခြင်းနဲ့စိတ်နဲ့ခိုင်းပင်မယ်လို့လည်းပဲခိုင်းတဲ့စိတ်နဲ့ဟုတ်ကလှုပ်ရှားတဲ့ယုံနဲ့ကြားမှာတခုခုကဆက်သွေးပြီးတဲ့အရာဝတ္ထုကိုချုပ်တယ်သွားပြီအဲ့ဒီလိုချုပ်တယ်သွားတဲ့အတွက်ဒီခြေတော်သည်စိတ်ရဲ့အမိန်ပေးမှုကိုလက်မခံနိုင်တော့ဘူးစိတ်ရဲ့အမိန်ပေးမှုကိုလက်ခံနိုင်တော့တဲ့အရေးသေးသူမှချုပ်တယ်သွားပြီအဲ့ဒါကိုလေဖြတ်တယ်လို့ခေါ်တာပေါ့အဲ့ဒါစိတ်ကနေပြတာလှုပ်ရှားခြင်းနဲ့သူကမလှုပ်ရှားနိုင်ဘူးဘာဖြစ်လို့မလှုပ်ရှားနိုင်တော့ဘူးစိတ်ရဲ့အမိန်ပေးမှုကိုလက်ခံနိုင်တဲ့ဆောင်ရည်သူမှမရှိတော့ဘူးလှုပ်ရှားနိုင်အောင်လှုပ်ပေးနိုင်တဲ့ဝါယောဓာစိရိသဝါယောဓာသူမှမရှိတော့ဘူးအဲ့ဒီကုချော်ရဲသွားတာနဲ့ခြားရတဲ့ခြေတော်မလုပ်နိုင်တော့ဘူးဒါကအသက်ရှင်တော့မရှိသေးတာအသက်သေသွားတဲ့ပုဂ္ဂိုလ်ဆိုရင်လုံးဝမလှုပ်တော့ဘာဖြစ်လို့မလှုပ်တာတော့ခြေတော်ကြီးမရှိလို့လားရှိတယ်ခြေတော်ကြီးရှိနေပါရဲ့ဗာပြေလို့မလောက်တာတော့လုံနိုင်တဲ့စွာရင်တော့မရှိဘူးလုံနိုင်တဲ့စွာရင်ဆိုတာဘယ်လိုတော့လှုပ်စေခြင်းနဲ့စိတ်နဲ့လှုပ်အောင်ကြွအောင်လုံပေးနိုင်တဲ့ဝါယောဆိုတဲ့လေဓာတ်အခြားခြားလေဓာတ်တွေရှိကောင်းရှိမယ်ဒါပေမဲ့အခြားခြားလေဓာတ်လည်းမဆိုင်ဘူးစိတ်တာသဝါယောစိတ်ကြောင့်ဖြစ်တဲ့လေစိတ်တာသစိတ်ကြောင့်ဖြစ်သောဝါယောလေစိတ်ကြောင့်ဖြစ်သောလေဆိုတာဟာစိတ်ရဲ့အမိန်ပေးမှုကိုလက်တွေ့ဆောင်ရွက်ပေးနိုင်တဲ့လေကိုပြောတာအခြားခြားလေနဲ့မဆိုင်ဘူးစိတ်ကနေပြီးတော့ခိုင်းတာကိုလက်တွေ့ဆောင်ရွက်ပေးနိုင်တဲ့လေသည်စိတ်တာသဝါယောလို့ခေါ်တယ်အဲ့ဒီဝါယောချုပ်တယ်သွားပြီဒီလိုဆိုရင်ခြားရတဲ့ခြေတော်ကလေးပေါ်မြောက်လာတာဟာငါမြောက်စေခြင်းလို့မြောက်တာမှမဟုတ်ပဲပဲဒီထဲမှာသူရဲ့မြောက်အောင်လုပ်ပေးနိုင်တဲ့တဘာဝတရားကလေးတွေရှိလို့မြောက်နေတာပဲဒီတော့ခြေတော်ကြီးကအဓိကလားတလန်းချင်းသွားနေတာဟာဟောဒီခြေတော်ကြီးကအဓိကလားဒီတဘာဝလေးတွေကအဓိကလားကိုယ့်နဲ့ကိုယ်စဉ်းစားရင်းနဲ့သဘောပေါက်လာခြေတော်ကြီးကအဓိကဆိုရင်ဒီစွာရည်လေးတွေမရှိလေသူလှမ်းနိုင်ရမှာပေါ့သွားနိုင်ရမှာပေါ့အခုမသွားနိုင်တာဟာဒီစွာရည်လေးတွေမရှိလို့ဒီလိုဆိုတော့တလန်းချင်းသွားနေတာခြေောက်ကအဓိကမှာမဟုတ်ပဲဒီစွာရည်ကလေးတွေကအဓိကပဲအဲ့ဒီစွာရည်တွေဘလို့လဲဘလို့တော့ရုံးနေနာဟောဒီလိုလေးတွေကိုစဉ်းစားရင်းကိုသဘောပေါက်နေရမြတ်စွာဘုရားကကာယမိမသမတ္ထလို့ဆိုတာလားခန္ဓာကိုယ်ကသုံးသပ်ဣမကာယဟောဒီခန္ဓာကိုယ်ကြီးကိုသမတ္ထသုံးသပ်ဆင်ခြင်ပေးပါနှလုံးသွင်းပေးပါဒါကဖះဟောဖះပြောကြတဲ့စကားခေစကားနဲ့ပြောမယ်ဆိုရင်တော့ research လုပ်ပေးပါသူတေသနာလုပ်နေပါတရားရဟလို့လည်းပုဂ္ဂိုလ်ဟာခန္ဓာနဲ့ပတ်သက်ရင်သူတေသနာလုပ်နေရဒီတိုင်းမနေရဘူးသူတေသနာလုပ်နေရ research လုပ်နေရဒါဘလို့တော့ဟောဒါလိကဒီလိုရှိတယ်ဒါလိကဒီလိုရှိတယ်မှတ်လည်းမှတ်တာနောက်တစ်ခါစမ်းနဲ့စတဲ့အချိန်ပေါင်းများစွာစမ်းတတ်ကြည့်ပေးတာအဲ့ဒီတော့ကျင့်ပေါ်မြတ်စွာဆက်သက်ကြည်ပေးခြင်းကိုတမ္မတ္ထသုံးသပ်ပေးပါဆိုတဲ့စကားလုံးနဲ့မြတ်စွာဘုရားကိုယ်တိုင်ခိုင်းတာလား။ဣမံကာယဟောဒီခန္ဓာကိုယ်ကိုတမ္မတ္ထသုံးသပ်ပေးပါဆင်ခြင်ပေးပါဘလို့ဖြစ်တယ်ဆိုတာကိုအကဲခတ်ပေးပါ။ဒါမြတ်စွာဘုရားကိုယ်တိုင်ခိုင်းကြတာပဲ။အဲ့ဒီတော့အခုလည်းပဲမနတ္တနုပိက္ခမနတ္တစိတ်ဖြင့်ဥပိက္ခရှုကြည့်ပေးပါ။စိတ်နဲ့ရှုပေးပါစိတ်နဲ့ရှုပေးပါစိတ်နဲ့ဆင်ခြင်ပေးပါသုံးသပ်ပေးပါဆင်ခြင်ပေးပါတရားရဖို့အတွက်အဲ့တော့သုံးသပ်ပေးဆင်ခြင်ပေးတဲ့အခါကျတော့ယုတ်ကဘလို့ဖြစ်တာတော့နာဟကဘလို့ဖြစ်တာတော့ကိုယ်ကယုတ်လို့ခေါ်နေတာဟောဒီပုံမှန်သရာကြီးကိုယုတ်လို့ခေါ်နေတာတကယ်တော့ပုံမှန်သရာကြီးတည်းယုတ်အစစ်လားအရမမို့လို့ရှိရင်ဘလို့ကယုတ်အစစ်တော့လောကအနေနဲ့ပြောမယ်ဆိုရင်တော့ပုံမှန်သရာကြီးယုတ်လို့ပြောခြင်းပြောမယ် ဒါပေမဲ့ဗုဒ္ဓဟောကြားထားတဲ့တရားတော်ကဇောပတိတိရူပံတဲ့ပါဠိတော်မြန်မာလိုပြန်လိုက်တဲ့အခါကျတော့ပုံသဘာဝတစ်မျိုးပြီးတစ်မျိုးကြောင်းနေသွားတာဒီယုံတဲ့ဒီလိုပြောတာကိုအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းသဘာဝကလေးတွေကလည်းပဲတစ်မျိုးနဲ့တိတက်မနေပဲနဲ့အမြဲတမ်းကြောင်းလဲကြောင်းလဲကြောင်းလဲနေတယ်အဲ့ဒါကိုယုံလို့ခေါ်တယ်ကြောင်းလဲတတ်တဲ့သဘာဝလေးဒီယုံကြောင်းလဲတတ်တဲ့သဘာဝလေးဒီယုံဒီလိုခြေတော်ကြီးကကြောင်းလဲတာမှမဟုတ်ပဲပဲသူလည်းသဘာဝမှမဟုတ်ပဲပဲခြေတော်ကြီးကကြောင်းလဲတာမဟုတ်ဘူးခြေတော်ကြီးထဲမှာရှိနေတဲ့သဘာဝလေးတွေကကြောင်းလဲနေတာတော့ကြာအေးလာပြန်တော့ပုံစံတစ်မျိုးဖြစ်သွားတယ်ပူလာတော့ပုံစံတစ်မျိုးဖြစ်သွားတယ်တော့ကြာမာလာတယ်တော့ကြာပြော့သွားတယ်တော့ကြာရွေ့သွားတယ်တော့ကြာငြိမ်သွားတယ်တော့ကြာသက္ကနေလို့ဖြစ်ခြင်းဖြစ်မယ်တော့ကြာနာတယ်တော့ကြာနာတယ်ကျင်းတယ်တော့ကြာကြိုက်တယ်တော့ကြာထုံတယ်အထက်မှာသဘာဝလေးတွေအမျိုးမျိုးပြောင်းလဲနေတယ်အဲ့ဒီပြောင်းလဲနေတဲ့သဘာဝတစ်မျိုးကနေတော့သဘာဝတစ်မျိုးဆိုပြောင်းလဲပြောင်းလဲပြောင်းလဲသွားတဲ့သဘောတည်းယုံတဲ့ရုပ်ပတိပြောင်းလဲတတ်တယ်ဖောက်ပြန်တတ်တယ်အိတိတ္တမထုံကြောင့်ရုပ်ပံယုံမိအဲ့ဒါပြောင်းလဲတဲ့သဘောလေးတွေကိုစိုက်ကြည့်ပြောင်းလဲတဲ့သဘောလေးတွေကမှယုံတစ်မျိုးနဲ့တစ်မျိုးပြောင်းလဲပြောင်းလဲပြောင်းလဲသွားတဲ့သဘောတရားကလေးတွေကမှယုံချင်းချင်းဖြစ်တယ်ပေါ့အများအားပြောင်းပြောင်းသွားတယ်ချင်းချင်းချင်းချင်းချင်းချင်းပြောင်းပြောင်းပြောင်းပြောင်းသွားတယ်ဘာကိုပြောင်းတယ်လဲဘာကိုပဲပြောင်းပြောင်းဥပမာမနာရကနေနာရကိုပြောင်းလဲယုံပဲနာယာကနေအနာပြောက်သွားတယ်မနာယာတော့ပြောက်သွားတယ်ဒါလည်းယုံရဲ့သဘောပဲနာရာကမှယုံမှသိဘူးမနာရာလည်းယုံပဲနာယာမနာယာကနေနာတဲ့စီတို့ပြောင်းလဲသွားတာဒီယုံနာယာကနေမနာတဲ့စီတို့ပြောင်းလဲသွားတာလည်းယုံနော်ပြောင်းလဲသွားတာလည်းယုံပူယာကနေအေးတဲ့စီတို့ပြောင်းလဲသွားတာယုံအေးတဲ့အေးယာကနေပူတဲ့စီတို့ပြောင်းလဲသွားတာယုံအဲ့ဒီလိုပြောင်းလဲပြောင်းလဲသွားတဲ့သဘောဒီခြေတော်ကြီးလားမဟုတ်ပါဘူးခြေတော်ကြီးကမပြောင်းလဲပါဘူးစောစောကကြည်တော့ကလည်းဒီတိုင်းပဲအခုကြည်တော့လည်းဒီတိုင်းပဲပြောင်းလဲတဲ့လက္ခဏာမတွေ့ပါဘူးဒါပြင်ပြောင်းလဲတဲ့လက္ခဏာကဘာမှရှိတော့အဲ့ဒီတည်းမှာရှိနေတာအဲ့ဒီတည်းမှာရှိနေတာနော်အဲ့ဒီတည်းမှာရှိနေတဲ့ပြောင်းလဲတဲ့သဘာဝတရားကလေးတွေကရုပ်အစေနာမည်တပ်ပြပါဆိုရင်တော့နာရာကျင်တာခိုက်တာခဲတာမာနာပြောတာကပထဝီရုပ်ယုတ်စီးတဲ့သဘောဖွဲ့စီးတဲ့သဘောဒီအဘောယုတ်ဟောဒီယုတ်မှောင်မွားလေးတွေဟာတကယ်လို့အချောက်လှမ်းပြီးတော့မိရှုပ်ပြချလိုက်ရင်မှောင်မွားလေးတွေထွက်သွားမှာပဲအဲ့ဒီထွက်သွားမဲ့မှောင်မွားလေးတွေကိုထွက်မသွားအောင်ပြုတ်ပဲမသွားအောင်စူးစီးပေးနိုင်တဲ့တတ္တရာအစုဒ္ဒစေတ္တရှိတယ်အဲ့ဒီအစုဒ္ဒစေတ္တကစူးစီးပေးထားလို့အမှောင်မွားလေးတွေယုတ်ကလကလေးတွေပြုတ်ကွဲပြည့်စုံမသွားဘဲနဲ့စူးစူးစီးစီးဖြစ်နေတာတွဲနေတာအဲ့ဒီတွဲနေတဲ့သဘောလေးတွဲအောင်လှုပ်ပေးတတ်တဲ့သဘောဝါလေးဒီအာဘောဒံယူစီးတဲ့သဘောဝါကလည်းအာဘောဒံအဲပူတဲ့သဘောအေးတဲ့သဘောအငွေလေးတွေရှိနေတယ်အငွေလေးတွေတခြားပူလဲတခြားအေးလဲတခြားပူလဲတခြားအေးလဲအဲ့ဒီအငွေဆိုတဲ့သဘောဝါတရားကလေးတွေဟောဒီခန္ဓာကိုယ်ထဲမှာရှိနေတယ်ပူတဲ့သဘောလေးတွေအေးတဲ့သဘောလေးတွေပူရကအေးအေးရကပူအဲ့ဒီလိုပြောင်းလဲတတ်တဲ့သဘောလေးကလည်းဒါလည်းရုပ်ပဲတကြငြိမ်သွားလဲတကြလှုပ်သွားလဲတကြစက္ကနေဖြစ်သွားလဲတကြရောရောရောမောမောမောဖြစ်လိုက်အဲတကြကြတော့ခြေတလိုင်းညတလိုင်းညသွားတဲ့အခါမှာလှုပ်ရှားသွားလိုက်အဲဒီလိုလှုပ်ရှားတဲ့သဘောလေးတွေတွန်းထိုးတဲ့သဘောလေးတွေငြိမ်သက်တဲ့သဘောလေးတွေဒါလည်းယုတ်ဘာယုတ်တယ်လဲဟွာယောယုတ်ဆိုတော့ဗုဒ္ဓဟောကြားတဲ့အဘိဓမ္မာကဒီလိုတိတိကျကျပြောပြထားတယ်အဲဒါကြောင့်မလို့ပုံမှန်တရားကြီးကိုယုတ်လို့ပြောတာဟာအကျဉ်းစားအဖြစ်ပြောတာအနုစားအဖြစ်ပြောမယ်ဆိုရင်ပုံမှန်တရားကြီးဒီယုတ်မဟုတ်ဘူးအဲ့ဒီတည်းမှာရှိတဲ့သဘာဝတရားကလေးတွေကမှယုတ်အဲ့ဒီသဘာဝတရားကလေးတွေကိုမြင်အောင်ကြည့်ဒီလိုဆိုလိုပါတယ်အဲ့ဒီတော့မြင်အောင်ကြည့်ဆိုတော့ကိုကစမ်းတပ်ပြီးကြည့်တာကြည့်နေရမှာပေါ့လေစမ်းတပ်ပြီးကြည့်နေရမှာပေါ့ခြားရတဲ့ခြေတော်ကလေးကိုပေါ့မြောင်းကြည့်မြောင်းကြည့်တဲ့နေရာမှာဘလိုနည်းနဲ့ရွေးရှားလာသလဲရွေးရှားတဲ့သဘောလေးကပါလေတော့ဘလိုကရွေးရှားအောင်လုပ်ပေးနေသလဲငါလားငါဆိုတာကရွေးရှားအောင်လုပ်ပေးနေတာလားဓမ္မမဟုတ်ရင်ရွေးရှားစေခြင်းတဲ့စိတ်ကရွေးရှားအောင်လုပ်ပေးနေတာလားရွေးရှားစေခြင်းတဲ့စိတ်ကြောင့်ရွေးရှားလာဆိုရင် အကြောင်းတရားကစိတ်ပေါ့ငါမမဟုတ်ပဲပဲရေရှားခြင်းနဲ့စီခြင်းနဲ့စိတ်ဟာငါမမဟုတ်ပဲပဲဒီတော့ငါဆိုတာဘယ်ဟာတော့စိတ်ကိုပြောတာလားရုပ်ကိုပြောတာလားနာမ်ကိုငါလို့ပြောတာလားရုပ်ကိုငါလို့ပြောတာလားလောကအနေနဲ့ပြောမယ်ဆိုရင်တော့ငါသွားခြင်းလို့ငါသွားတယ်သွားခြင်းတာလဲငါသွားနေတာလဲငါဒါပေမဲ့တကယ်တမ်းကျတော့သွားခြင်းတဲ့ထင်ရပါငါဆိုတာဘယ်ဟာတော့သွားနေတဲ့နေရာမှာလဲငါဆိုတာဘယ်ဟာတော့ငါဆိုတာကတကယ်ရှိရလားငါဆိုတာတတ်မှတ်ချက်တခုပဲတကယ်တမ်းကျတော့ငါဆိုတာမရှိဘူးအဲ့ဒီရုပ်ကိုပဲငါလို့ပြောနေတာအဲ့ဒီစိတ်ကိုပဲငါလို့ပြောနေတာဒီလိုဆိုတော့ငါဘယ်နေရာမှာရှိတော့ခန္ဓာရှိတဲ့နေရာမှာငါရှိတယ်ဘယ်ဟာကိုငါလို့ပြောနေတာတော့ခန္ဓာကိုငါလို့ပြောနေတာဒီတော့ခန္ဓာကိုနှုတ်လိုက်ရင်ငါမရှိဘူးခန္ဓာငါးပါးကိုနှုတ်လိုက်ငါသာရှိမှမရှိပဲပဲဒီတော့တကယ်ဖြစ်နေတာခန္ဓာငါးပါးဖြစ်နေတာပဲငါဖြစ်နေတာမှမဟုတ်ပဲပဲငါသွားခြင်းတော့ငါသွားတာမှမဟုတ်ပဲပဲခန္ဓာအကြောင်းကြောင့်ခန္ဓာအကျိုးဖြစ်နေတာပဲခန္ဓာအကြောင်းကြောင့်ခန္ဓာအကျိုးဖြစ်နေတာပဲအကြောင်းကလည်းခန္ဓာပဲအကျိုးကလည်းခန္ဓာပဲဟောဒါလေးတွေဟာလက်တွေ့မရှိခင်မှာမနတာနုပိကစိတ်နဲ့ဆင်ခြင်ပြေဖို့နှလုံးသွင်းပြေဖို့စင်သာပေးဖို့အဲ့တော့ဝိပဿနာရှုတဲ့အခါမှာဘာမှမတွင်းနဲ့ဆိုတာကတကယ်တော့ရှုကနဲ့ရှုညာတိုက်နေတဲ့အချိန်မှာမတွင်းနဲ့လို့ပြောတာအခုလိုရှုကနဲ့ရှုညာမတိုက်ခင်မှာတော့တွေးပေးရမှာပဲမတွေးလို့မရဘူးအဲ့တော့တွေးတော့တွေးရမယ်ဒါပေမဲ့သူစည်းသူကန်းနဲ့တွေးပါလို့ဆိုလိုတာပေါ့တွေးရမယ့်နေရာရှိတယ်မတွေးရမယ့်နေရာရှိတယ်အဲ့တော့မတွင်းနဲ့ဆိုတာလည်းပုံသေးကြီးမဟုတ်ဘူးတွေးပါဆိုတာလည်းပုံသေးကြီးမဟုတ်ဘူးအရှုကနဲ့ရှုညာတိုက်နေပြီဆိုရင်တော့ဘာမှမတွေးတော့နဲ့အဲ့ဒီအချိန်မှာတွေးပုံမလိုတော့ဘူးကြည်တာကြည်ကျင်းကျင်းကျင်းကျင်းနဲ့တပတ်တဘောပေါက်လာတာကိုလက်ခံလိုက်ကိုဖြစ်စေကိုကဘာလေးဘလို့ဖြစ်ဘလို့ဘာလေးဘလို့ဘာလေးလိုက်တွေးမနေနဲ့အဲ့ဒီကြတော့မြင်တာကိုလက်ခံမြင်တာကိုလက်ခံမြင်တာကိုလက်ခံရုပ်လိုမြင်ရုပ်လိုလက်ခံလိုက်နာမ်ကိုမြင်နာမ်လိုလက်ခံလိုက်ဖြစ်တာကိုမြင်ဖြစ်တာကိုလက်ခံလိုက်ပြက်တာကိုမြင်ပြက်တာကိုလက်ခံလိုက်လက်ခံလိုက်တယ်ဆိုတာကပညာဆုံးဖြတ်ချက်ချလိုက်တာကိုပြောတာဒါပေမဲ့အခုလို့ရှုကတဲ့ရှုညာမတိုက်ခင်မှာတော့တွေးနေရမှာပဲအဲ့ဒါကိုတွေးတယ်ဆိုပေမဲ့တကယ်ကတော့သုံးသပ်ပေးတာဆင်ခြင်ပေးတာနှလုံးသွင်းပေးတာဒါလုပ်နေရမှာပဲမလုပ်လို့မရဘူးအဲ့တော့တရားထတဲ့အခါလဲထိုင်ပေါ်လေဂျန်တဲ့ချိန်မှာလဲတဏှာလေးမှာတယောက်ထဲနေပြီးတော့ကိုယ်ခန္ဓာကိုအမြဲတမ်းသုံးသပ်နေဟုတ်ပြီခုနကတော့ဘလူကနေပြီးတော့သွားခိုင်းတာတော့ငါလားမဟုတ်ဘူးစိတ်စိတ်ကသွားခိုင်းရုံနဲ့ကောတကယ်သွားသလားမသွားသေးဘူးဘလို့ကလုံပေးလျရလဲလှုပ်ရှားအောင်ရွေရှားအောင်ဝါယောဓာတ်ကလုံပေးတာဝါယောဓာတ်ဖြစ်တော့လဲဝါယောဓာတ်တစ်မျိုးတည်းကလုံနေတာလားမဟုတ်ဘူးဝါယောဓာတ်ဆိုတာလဲတစ်မျိုးတည်းသေးချာကွက်ပြီးတော့ပေါ်တတ်တဲ့သဘောမရှိဘူးသူ့မှာလဲပေါင်းသိနေရှိတယ်ဘာလို့လဲဘဒ္ဒဝိဓာတ်အဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဒါသူတို့လေးကမဟာမေကြီးလေးကပဲအဲ့ဒီလေးကိုခေါင်းဆောင်ပြီးတော့ဂျန်တဲ့ရုပ်တွေကနောက်ကနေတဏှာငယ်တစ်စင်းမှာအပြုံလိုက်ပါလာတာနောက်ကနေပါလာတဲ့ရုပ်တွေကိုတော့စိတ်ရင်မတင်တော့ဘူးအတိအကျမပြောတော့ဘူးဘာဖြစ်လို့လဲသူတို့ကအရေးအတွက်အပြင်အတိအကျမဟုတ်ဘူးတခါတခါလဲ10ပါတခါတခါလဲပါ20စသဖြင့်ဒီလိုဖြစ်တတ်တာကိုခေါင်းဆောင်၄ပါးလောက်သဘောပေါက်ရင်ဂျန်တာတွေကလည်းအတူတူလို့သဘောထားလိုက်ပေါ့အဲ့တော့မဟာမေကြီးလေးပါခေါင်းဆောင်ကြီးလေးပါရှိတယ်ဘဒ္ဒဝိဓာတ်အဘောဓာတ်ဒိသောဓာတ်ဝါယောဓာတ်တို့ကိုကဲခတ်ကြည့်အဲ့ဒီတည်းမှာလဲလေးခုလုံးဆိုပေမဲ့ထင်ရှားတာကတခုပဲလက်ကနေနဲ့ကြိုင်ကြည့်လိုက်တယ်ကြိုင်ကြည့်လို့ရတယ်ဆိုကလေးကဘဒ္ဒဝိဓာတ်ကပါသွားပြီပေါ့အမှန်ကလေးရှိလို့ကြိုင်ကြည့်လို့ရတာကိုကြိုင်ကြည့်တယ်ကြိုင်ကြည့်တယ်ကြိုင်ကြည့်တယ်ကြိုင်ကြည့်လို့ရတာကိုကဒါဘဒ္ဒဝိဓာတ်ဖြစ်နေပြီကြိုင်တဲ့အခါမှာပုံရင်လဲပုံမဲ့အေးရင်လဲအေးမယ်ပူရာအိရာလေးကဒီဇောတာဖြစ်နေပြီ။မာမာလေးကံပြီးတယ်ပြော့ပြော့လေးကံပြီးတယ်မာသဘောပြော့သဘောလေးကလည်းပထဝီဖြစ်နေပြီ။ကံကြီးလို့ရတဲ့ရုပ်ထဲမှာအာဘောဓာတ်ပါပေမဲ့မိမိရဲ့စိတ်ကတော့အာဘောဓာတ်ကိုမသိနိုင်ဘူးတဲ့။ပါရာကတော့၄ပါးလုံးပါတယ်ဒါပေမဲ့ကိုသိနိုင်တာက၃ပါးတဲ့။ပထဝီဓာတ်ရဲ့ဒီဇောဓာတ်ရဲ့ဝါယောဓာတ်ရဲ့အဲ့ဒီ၃ပါးပဲသိနိုင်တာ။အဲ့ဒါကြောင့်အရိယသုံးပါးကိုသိပေးလိုက်တယ်။ပထဝီထေရှားရင်ပထဝီလို့သိ၊ဒေသောထေရှားရင်ဒေသောလို့သိ၊ဝါယောထေရှားရင်ဝါယောလို့သိ။ဟုတ်ပြီ။အဲ့ဒါကယုတ်၊သူ့ကိုသိတာကနံဆိုတော့ သိနေတဲ့စိတ်ထဲမှာကိုပဲဒီချိန်မှာအမျိုးမျိုးစဉ်းစားပြီးတော့သူသိနေတာအဲ့ဒီလိုကိုကန်ကြည့်တဲ့အရာတို့ကလေးတွေကိုကန်ကြည့်တယ်ကန်ကြည့်လိုက်တဲ့အချိန်မှာကိုစိတ်ထဲမှာအမျိုးမျိုးတွေးစိတ်ကလေးတွေဖြစ်နေတယ်ဟောဒီကန်ကြည့်လိုက်တဲ့အရာကလေးကိုကန်ကြည့်လို့ကောင်းတယ်လို့ထင်ရင်လည်းဒါဒုက္ခဝရဏနဲ့ရှင်တဲ့စိတ်ကလေးဖြစ်နေတယ်ကန်ကြည့်လို့မကောင်းဘူးလို့ထင်ရင်လည်းဒုက္ခဝရဏနဲ့ရှင်တဲ့စိတ်ကလေးဖြစ်နေတယ်တကယ်ကကျတော့အော်ဒါလေးကဗာလေးပါလေဒါဗာလေးပါလေဟိုပကံလေးတလုံးကန်ကြအော်ဒါလေးကပကံလေးဒီပကံလေးကဘယ်နဲ့ငငလာတော့ဘလို့ဘလို့ကရေသေးကဘလို့ရှိတော့ကောင်းသလားမကောင်းဘူးလားစူးစမ်းတဲ့သဘောလေးတွေပါလာတယ်အဲ့ဒီသဘောလေးတွေဒီနန်းစိတ်နဲ့တွဲနေတဲ့နန်းလေးပဲကောင်းတယ်မကောင်းဘူးဆိုတာလည်းစိတ်နဲ့တွဲနေတဲ့ဝေဒနာလေးပဲအော်ဒါလေးကပကံလုံးတလုံးပဲပကံလုံးတစ်လုံးပါပဲလို့ပြောနိုင်တာဘာကြောင့်ပြောနိုင်တယ်လဲအရင်တုန်းကဒါလေးဒီပကံလုံးကလေးပါပဲလို့မှတ်ထားလို့ပြောနိုင်တာပေါ့အရင်တုန်းကသာမှတ်ထားမှုတာမရှိရင်ပဲပြောနိုင်မလဲအရင်တုန်းကမှတ်ထားတာဒီတင်ညာပေါ့ဟောအရင်တုန်းကမှတ်ထားတာတင်ညာပါဠိလိုနာမမတတ်တတ်ရင်လည်းအရင်တုန်းကမှတ်သားထားတော့ကိုယ်လည်းသိနေတာကိုဟောမှတ်သားတတ်တဲ့သဘောလေးစိတ်ထဲမှာရှိနေတာပဲကောင်းမကောင်းဆုံးဖြတ်တတ်တဲ့သဘောလေးစိတ်ထဲမှာရှိနေတာပဲမာရပြောတယ်လို့သိတဲ့သဘောလေးစိတ်ထဲမှာရှိနေတာပဲအာလိုချင်လိုက်တာဒါလေးကတော့ကောင်းလိုက်တာကောင်းရင်ကလိုချင်လိုက်တာနှင်းတဲ့သဘောလေးဒီတဏ္ဍာဩတဏ္ဍာစိတ်ကလေးဖြစ်သွားပြီတဏ္ဍာစိတ်ကလေးဖြစ်သွားပြီဩဟောရိပကံလေးမှာကွဲလေးပါတယ်အဲကလေးပါတယ်ချွေးရက်ကလေးပါတယ်စိတ်ပြတ်သွားတယ်ဩဒေါသစိတ်ကလေးဖြစ်သွားတယ်ဩဒါဒေါသစိတ်ကလေးဖြစ်သွားတာကိုစသည်ဖြင့်ပေါ့နော်အဲဒီလိုမိမိစိတ်ထဲမှာဘာဖြစ်နေတယ်ဘာတွေတွေးနေတယ်တွေးနေတာလေးကိုတည်ပြီးဖြစ်နေတာလေးကိုတည်ပြီးအကဲခတ်ပြီးတည်ပြီးတည်ပြီးတည်ပြီးတည်ပြီးကိုယ်စိတ်ကိုလည်းအလကလုံမထားနဲ့ကိုယ်စိတ်ကလိုချင်တဲ့စိတ်ပေါ်ရင်လိုချင်တဲ့စိတ်ဖြစ်တယ်လို့သိမလိုချင်ဘူးဆိုတော့မလိုချင်တဲ့စိတ်ဖြစ်တယ်လို့သိနော်သူနဲ့ပတ်သက်တဲ့ခံစားချက်ပေါ်ရင်ခံစားချက်ဖြစ်တယ်လို့သိမှတ်သားမှုပေါ်ရင်မှတ်သားမှုဖြစ်တယ်လို့သိအပြီးတော့မှမသိဘူးလို့ဟာတင်ညာရဲ့ဝေဒနာရဲ့ရုပ်ရဲ့နာရဲ့တတ္တာရဲ့တတိယဝရိယဒီနာမရီမသိလည်းကိစ္စမရှိဘူးမြန်မာလိုသိရင်တော်ပြီမြန်မာလိုကတော့သိပါလေမြန်မာတယောက်ကမြန်မာလိုသိမယ်အင်္ဂလိပ်တယောက်အင်္ဂလိပ်လိုသိမယ်ကလားတယောက်ကကလားလိုသိမယ်တော်ပြီပါဠိလိုမသိလည်းပဲဝိပဿနာဆိုတာရှုလို့ရပါတယ်ရှုလို့မရဘူးမရှိပါဘူးအဲ့ဒါကြောင့်မလို့ကိုသိကြပါတာနဲ့ကသိပြီလားဆင်ခြင်ပြီလားဩမိမိစိတ်ထဲမှာလိုချင်တဲ့စိတ်ကလေးဖြစ်နေတာကိုမနှိမ့်တဲ့စိတ်ကလေးဖြစ်နေတာကိုဟောပုံမှန်သိတဲ့စိတ်ကလေးဖြစ်နေတယ်အေးမှန်သိတဲ့စိတ်ကလေးဖြစ်နေတယ်မာမသိတဲ့စိတ်ကလေးဖြစ်နေတယ်ပျော်မှန်းသိတဲ့စိတ်ကလေးဖြစ်နေတယ်စသည်ဖြင့်အဲဒီလိုသုံးသပ်ပေးပါဆင်ခြင်ပေးပါမနတံလို့ပိက္ခဆိုတာနော်အဲဒီလိုသုံးသပ်ပေးတဲ့အခါဆင်ခြင်ပေးတဲ့အခါကျတော့စောစောတုန်းကမှတ်မိအောင်လုပ်ထားတဲ့တဘာဝလေးတွေရှိတယ်တရားနာတုန်းကဒီလိုနာထားတယ်အဲဒါလေးတွေကိုမှတ်မိအောင်စောစောတုန်းကသူများကိုပြောပေးရတယ်ကိုကိုယ်တိုင်ရုပ်ဆောင်ပေးရတယ်အဲဒါလေးတွေကိုခြေခံထားရင်မမေတိုင်းဆင်ញင်ရတာပူလွယ်သွားတာပေါ့တကယ်လို့ဆင်ញင်ရတာဆင်မပြေဘူးဆိုရင်လည်းပြန်ပြီးတရားနာအောင်အစကပြန်ကောင်းတရားကိုပြန်နာကြည့်လိုက်အောင်ပြန်နာကြည့်လိုက်လက်တွေ့လုံးကြည့်လိုက်တရားနာကြည့်လိုက်လက်တွေ့လုံးကြည့်လိုက်တရားနာကြည့်လိုက်လက်တွေ့လုံးကြည့်လိုက်အဲဒီလိုလက်တွေ့လုံးရင်းလုံးရင်းနဲ့ပဲသဘောပေါက်လာတာပဲအဲဒီသဘောပေါက်လာတဲ့အချိန်မှာဒီနေရာမှာဘုန်းကြီးတို့အခုနောက်တော့ကသမတ္တနာသဘောကိုဆက်ပြောပေးပါမယ်အဲဒီတော့အခုကဆင်ញင်တဲ့အပိုင်းပြောပြီးပြီနော်ဆင်ញင်တဲ့အပိုင်းပြောတဲ့အခါကျတော့သမတ္တနာသဘောကိုပြောတဲ့အခါမှာဘာကြီးတော့လေးလာမှုဘိုင်းနဲ့ပတ်သက်လို့နော်လေးလာမှုဘိုင်းနဲ့ပတ်သက်လို့ဣစ္ဆတရှိတယ်ဗိဒ္ဓရှိတယ်အတွင်းရှိတယ်အပြင်ရှိတယ်အပြင်ဘန်းကိုလေးလာရင်ဘာဖြစ်မလဲစာလိုတော့တဝေခဏ်ညာရတယ်လို့ခေါ်တာပေါ့ဒါပေမဲ့တဝေကညာဆိုတာကဒီခေတ်ယောဂီများကြတော့ဒီစကလုံးကိုသိပြီးတော့ဟိုသဘောမပေါက်ကြအောင်။ညာဘက်လိုပြန်လိုက်မယ်ဆိုလို့ရှိရင်တော့နမူနာတစ်ခုရသွားတာပေါ့နော်။ဥပမာအပြင်ဘက်ကိုကြည့်ပြီးဆိုကြပါစို့။တပင်လေးတပင်တော့မှထိုင်ပြီးတော့တရကားပြင်ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တောနကဆိုတဲ့ပစ္စကဗုဒ္ဓအလောင်းပုံနာပရောဟိယတာတိယတရကလေးပြောပါမယ်အဲ့ ဒါသူကတက္ကသိုလ်ကပြန်လာတော့တကယ်ချင်းတစ်ယောက်ပဲတကယ်ချင်းတစ်ယောက်ကတို့ချင်းချင်းပြောရမယ်ဆိုရင်သူတကယ်ချင်းကရှင်မရရသားသူကဘုံနာဘရောဘုံနာရသားရှင်မရသားကနေပြီးတော့အဲတောထဲမှာတောတော့မဟုတ်ဘူးပေါ့လေဥယျာဉ်ထဲမှာဝင်ပြီးတော့နှစ်ယောက်သားနားနေရင်လည်းရှင်မရရသားကိုအဲ့ဒီနိုင်ငံရဲ့နော်အဲ့ဒီနိုင်ငံမှာရှင်မကြီးတစ်ပါးကပြန်လာမှုသွားတော့သမီးတော်လေးကြံတယ်ဖောတယထလွတ်တော့သူတို့အဲ့တဲ့နေရာလာဆိုင်တော့ကိုယ်ကဘရောဟိတကဒါငါအရာမဟုတ်ဘူးဆိုပြီးတော့တနေရာမှာသွားပြီးတော့ရှောင်နေလိုက်တယ်။ရှောင်နေလိုက်တော့မင်းသားနဲ့သွားတွေ့တာ။မင်းသားနဲ့သွားတွေ့တော့ဟာဒါတို့မင်းလောင်းမယ်ဆိုပြီးတော့ပြင်သွားတယ်ပေါ့။ပြင်သွားတော့ဘရောဟိတကြံခဲ့တယ်။အဲ့တော့အလုံးပြတ်ထွက်သွားကြပြီ။မင်းသားလည်းပန်သွားပြီ။သူတငယ်ချင်းပန်သွားပြီ။မူကြီးမယံတင်နာပတိတွေလည်းအလုံးဥယျာဉ်ကပြတ်ထွက်သွားကြပြီ။အဲ့တော့မှတယောက်တည်းကြံခဲ့တဲ့အချိန်ကြတော့မှဩတရားထဲကျန်ကြတာအေးစေးလိုက်တာချမ်းသာလိုက်တာဆိုပြီးတော့စေးလည်းကြီးနဲ့နေရင်ကနေပြီးတော့အဲ့ဒီကြောက်ဖြာပေါ်မှာသူအဲ့ပလက်လန်ပြီးတော့တောင်းတလှပလက်လန်ပြီးတော့နေရင်ကနေပြီးတော့ဘဲကိုမျက်စိကဘဲရောက်နေတယ်လေတိပ္ပံပေါ်ရောက်နေတာပေါ့တိပ္ပံအောက်မှာအဲ့နေတော့တိပ္ပံပေါ်ရောက်ရောက်နေတော့ဘာဖြစ်တော့တေးရကလေးတွေချွေချလိုက်တေးတေးကလေးတွေချွေချလိုက်ဟိုနေရာလေးကတေးရကလေးချွေချလိုက်လေကလေးတန်းတေးရကလေးချွေချလိုက်ပရမတ်ကတေးရချေတာတေးရချေတာလို့ပဲသိနေတာပေါ့ဒါပဲပြည့်စုံကဗုဒ္ဓအလောင်းဆိုတော့ဉာဏ်အခြေခံကပါလာတော့နောက်ပိုင်းပါဖြစ်လာတော့သဘောပေါက်လာတယ်။စောသောတော့ကဒီနေရာမှာသိရကလေးရှိနေတယ်။အခုသိရကလေးကျွေသွားပြီ။အော်မမြဲပါလား။အနေစပါလား။သဘောပေါက်လာတယ်။ဟောဟိုနေရာလေးမှာသိရကလေးရှိတယ်။သူကလည်းကျွေသွားတယ်။အနေစပါလား။ဒီနေရာကသိရကလေးလည်းကျွေသွားတယ်။အနေစပါလား။ဒါပါလို့တာလဲသုံးတက်ပေးတာ။အတွေ့လားအပြင်လားဆိုတော့အပြင်အပြင်ကသုံးသပ်တဲ့အတွက်သဘောပေါက်သွားတယ်သဘောပေါက်လိုက်တော့တာဝေကအရင်ရသွားတယ်။ဩအပြင်ဘက်မှာရှိတဲ့ဟောဒီသိရကလေးဟာဟောဒီလိုအညာကနေဒီလိုကျွေသွားတယ်လို့ငါခန္ဓာဟာလည်းပဲအချိန်မရွေးကျွေသွားနိုင်တဲ့အနေအထားရှိပါလား။မမြဲတဲ့သဘောရှိပါလား။တာဝေကဉာဏ်လို့ခေါ်တယ်။ဒီရစကားနဲ့ပြောရင်နမူနာလေးရသွားတယ်ပေါ့နော်။သူဒီလိုဖြစ်တယ်လို့ငါလည်းဒီလိုဖြစ်မှာပါလား။တာဝေကဉာဏ်ရအဲ့ဒီတော့တာဝေကဉာဏ်ရသွားတော့မမြဲတဲ့သဘောကိုသဘောပေါက်သွားတယ်ပေါ့သဘောပေါက်သွားလိုက်တော့မှဘယ်ပြန်ရှုတယ်လဲခန္ဓာပြန်ရှုတယ်အဲ့ဒီလိုခန္ဓာပြန်ရှုလိုက်တဲ့အခါကျတော့ဘာသွားတွေ့လဲခန္ဓာရဲ့မမြဲမှုကိုသွားတွေ့တယ်ခန္ဓာရဲ့မမြဲမှုကိုတွေ့တဲ့အချိန်မှာဝိပဿနာဖြစ်သွားတယ်နော်အပေါ်ယံသဘောပေါက်တာကတာဝေကဉာဏ်ခန္ဓာကိုဉာဏ်ဆိုင်ကြည့်လို့သဘောပေါက်တာကဝိပဿနာဉာဏ်ဒီလိုလေးတော့မှတ်ထားပါနော်အဲ့တော့တောင်ဝေကဉာဏ်နဲ့ဝိပဿနာဉာဏ်မတူဘူးဆွေးကြပါစို့ဖေရလောင်တိတ်တတ်တာမင်းသားပေါ့ပါသမီးတော်ကြီးကသူ့ကိုဗေဒင်ဆရာတွေကလက္ခဏာဆရာတွေကဟောထားတော့ तू ကတောထွက်မယ်လို့သိထားတယ်တောမထွက်အောင် तू သူနာသူသည်ဆိုတဲ့အမတ္တဆိုးရွားတဲ့နော်မတင့်တယ်မတင့်တယ်ရုပ်သက်သက်တွေမတွေ့ရအောင်ဆိုပြီးတော့သူနေသူဟာနဲ့စူးစမ်းပေးထားတယ်အဲ့ဒီလိုကြိုးစားပေးထားတော့မြို့တော်တွေမှာသူတို့နာသူတွေတခါမှသူမတွေ့ဘူး။အဲ့ဒါကိုပဲအဲ့ဒီကွက်လက်ကိုလောအပ်ချက်ကလေးကိုလက်တွေကသိတဲ့အခါကျတော့ဟာဒီတိုင်းနေတော့မဖြစ်ဘူး။သူဖန်ဆင်းပြီးတော့ပြမှာပဲ။ဓမ္မသူတာဝေကညာရပြီးတော့သူ့ကိုယ်သူတရားအထုံးမှာဆိုပြီးတော့ဥယျာဉ်တော်နဲ့ကစားထွက်တဲ့အခါမှာလှည့်ပတ်တဲ့အခါမှာပရမပုံမင်းမစွန့်ရှိတဲ့လူဦးကြီးတရံဖန်ဆင်းပြီးတော့သူသွားတဲ့လမ်းကြောင်းပေါ်မှာနေပြတယ်မေးတယ်သူရဲ့မိမိစက်မောဆာကိုဒါပါတော့ငါတခါမှဒီလိုပုံကုံမျိုးမတွေ့ဘူးဘူးအဲ့ဒါပုံမင်းမစုံဖြစ်နေတဲ့လူကြီးဟောသူ့အိုးဆိုတာဒီလိုကိုဒီလိုကိုဆိုတော့တပါးအပြင်ပြောမယ်ဆိုတော့အိုးတဲ့လူကြီးကိုကြောက်သွားတယ်ပေါ့နော်ဒါပေမဲ့ဒီလိုပေါ့ဘူးအိုးတဲ့လူကိုကြောက်တာပေါ့ဘူးအိုးတဲ့လူကိုကြောက်တာသူ့အိုးတလုံးကလည်းအိုရအောင်မပါလားနမူနာရသွားတာနော်နမူနာရသွားတာ။အော်သူအိုတို့ကလည်းဝေရအောင်ပါပါလား။တစ်ချက်တက်ကြည့်လိုက်။မအိုခင်ကဘာလုပ်မလဲ။ဟောနော်။ဒါစာရမပါတာကတော့အချင်းချုပ်ပဲပါခြင်းပါမယ်။ဒါပေမဲ့ကိုယ့်နဲ့ကိုယ်စဉ်းစားကြည့်လေ။သူ့အချင်းတယောက်တွေ့ရုံနဲ့ကိုဘာမှဖြစ်တာမှမဟုတ်ပဲ။ဖြစ်တယ်ဆိုတာကဟောသူ့အိုတို့ငါဝေရမှာပါလား။ဒီလောက်နဲ့လည်းတရားထုတ်ဖို့စိတ်ကူးမပေါ်သေးဘူး။เออตุหลงกาโอยมาตุหลงไม่โอเคงาบาลงมาเลยงาบาลงได้เลยอ๋อตุ้ยลิปาตัวเลยไอ้ตุ้ยลิเนี่ยตัวนั้นเราเปลี่ยนยอดตัวดีตุ้ยลิเนี่ยถ่ายตุ้ยนี่แหละฮ အာလောကမှာလူတွေကအိုကြတယ်ဒီလိုအိုရင်လူတွေကတော့ဒုက္ခရောက်တာပဲအဲ့ဒီလိုမဟုတ်ခင်ငါဘာလို့ရမလဲဘာလို့သိတယ်လဲငါဘာလို့သိတယ်လဲဆိုတဲ့အဖြေတကူကိုရှားလာတယ်ဒါဟာသုံးသပ်ဆင်ခြင်တဲ့သဘောပဲနော်သုံးသပ်ဆင်ခြင်တဲ့သဘောပဲဒီလိုဖြစ်တယ်ဒီလိုဖြစ်ငါဘာလို့ရမလဲအဲ့ဒီလိုနဲ့တကနောက်တကလေးလကြာတော့တကပြန်ထွက်ပြန်အောင်ပြန်ထွက်တဲ့အခါကျတော့တကလည်းနာမကျန်ဖြစ်ပြီးတော့ဒီပြေမှုမှာလဲနေတဲ့ပုံစံတွေတွားတွေ့တယ်။အတဘာတော့မကြမ်းမမှာယောဂဝရဏဆက်ကလို့တခါတည်းမြေပြေမှာလဲနေတဲ့ပုံကိုကိုယ့်အနေကိုမထနိုင်ဘူး။ယောဂဗျာတွေနှိမ့်ချတာခံနေရတယ်။ဟာအဲ့ဒီလိုလား။ဒီလိုပုံကောင်တွေလောကမှာရှိသလား။ရှိတာပေါ့ရှင်သား။ဩ။အဲ့ဒီလိုဆိုရင်သူဒီလိုအနေထားမျိုးဖြစ်နေတယ်လို့ငါလည်းပဲတနေ့ကြရင်ဒီလိုအနေထားမျိုးဖြစ်အောင်ပါပဲ။စေကုတ္တကရတာပေါ့နော်။နမူနာရသွားတာအဲ့ဒါနမူနာဆိုတာယူထားမှရတာမယူထားရင်မရဘူးအဲ့ဒီလိုရသွားတဲ့အခါကျတော့စာရက်တရက်မပါဘူးဘုန်းကြီးစဉ်းစားကြည့်ပါလေဖះလောက်ဆိုတာတာမာပုဂ္ဂိုလ်မှလူညံ့မှမဟုတ်ပဲအင်မတန်တွေးခေါ်ရှိတဲ့ပုဂ္ဂိုလ်ပဲဩတနေ့ကျရင်ငါလည်းဒီလိုတေကောင်ပေါင်းလည်းဖြစ်အောင်ပါပဲတေကောင်ပေါင်းလည်းဖြစ်လာပြီဆိုကိုယ့်ရည်တော်ကိုထမတော်နိုင်ဘူးကိုထမင်းတော်ကိုထမစားနိုင်ဘူးကိုယ့်ဝိတော်ကိုမွေးနိုင်လောက်ဒီလိုအခြေအနေတွေဆိုးရွားနေတာပါလားငါအဲ့ဒီလိုဖြစ်လာရင်ငါဘာလုပ်မလဲအဲ့ဒီလိုဖြစ်လာမှလုပ်မယ်ဆိုရင်ငါအတွက်အချိန်မမီတော့ဘူးအဲ့ဒီလိုမဖြစ်ခင်မှာငါဘာလုပ်မလဲငါဘာလုပ်မလဲငါဘာလုပ်မလဲထိုင်ပြီးတော့စဉ်းစားနေတာဒါဘုန်းကြီးတို့ကိုချင်းစားပြီးတော့တွေးကြည့်မယ်ဆိုလို့ရှိရင်ဒီလိုကြောက်လန့်မှုတာဝေကရလာတဲ့ပုံစံဒီအဲ့လိုတော့ပြောမှာမဟုတ်ဘူးနော်ဒီလိုမဖြစ်ခင်ငါဘာလုပ်မလဲငါဘာလုပ်မလဲငါဘာလုပ်မလဲဒါတစ်ခုခုတော့လုံးမှာဖြစ်မယ်ဆိုတဲ့အတွေးလေးရပရမဘုရားပုဂ္ဂိုလ်တွေတုန်းကအတွေးတဲ့အခုပို့ပြီးတော့ရင့်ကျက်လာပို့ပြီးတော့ခိုင်မာလာနော်အဲ့ဒီပါရင်နောက်တစ်ခါလေးလကြာတော့အဲ့ဒီလိုတွင်းရင်တွင်းရင်တွင်းရင်တွင်းရင်လေးလလောက်ကြာလာတဲ့အခါကျတော့နောက်တစ်ခါပြန်ထွက်ကိုရင်လည်းပြန်ထွက်ပြန်ထွက်တဲ့အခါကျတော့လက်တွေကဖန်ဆင်းပြန်တော့တည်တဲ့ပုံကိုသွားတွေးပြန်အောင်ဟာတခါလဲအလောင်းကောင်းကြီးပလက်ကြီးဘက်ကြီးကလည်းဖောင်းလို့နော်ပုတ်ပွားလို့လင်းတာတွေကစားလင်းတာတွေကလည်းလာစားနော်သာစားတဲ့ကံရုပ်ပြဆင်းပြကိုယုတ်ကာယအသားရည်တွေကလည်းညုံမဲ့ကွညုံမဲ့ပြီးတော့တခါလည်းပုတ်ပွားနေတဲ့အနန္တကလည်းမကောင်းတဲ့ခန္ဓာကိုယ်ကြီးတွားတွေ့ဟာအဲ့ဒါဘာတော့အဲ့ဒါသူသေးသူသေးကောင်းကြီးဟာဒီလိုလားသူသေးကောင်းတဲ့ဘယ်ကနေဖြစ်လာတာတော့အရှင်သာဗြဟ္မအိုလေအိုပြီးတော့နာတယ်နာပြီးတော့အခုလိုသေးသွားတာပေါ့ဟာတရားပုတ်ကောင်းပါလားဒါလည်းတနေ့ကျဒီပုံစံဖြစ်အောင်ပါကိုအဲ့ဒီလိုမဖြစ်ခင်ငါဘာလုပ်မလဲအဲ့လိုဖြစ်မှလုံးမဲ့ဆိုင်ငါအတွက်မိပါမလားဘယ်မိတော့မလဲအဲ့လိုဆိုရင်ဒီလိုမဖြစ်ခင်မှာငါတခုခုတော့လုံးမပြောင်းရဲ့အခုလိုအချိန်မျိုးမှမှငါမလုံးရင်ငါအတွက်နောက်ကျသွားပြီအဲ့ဒါကြောင့်မလို့ငါမဖြစ်ဖြစ်အောင်လုပ်မယ်ဆုံးမဲ့ချက်ကလေးတွေခိုင်မာသွားတာပေါ့နော်အဲ့တော့ငါမဖြစ်ဘူးဒီလိုကိုအဲ့ဒီဟိုတဲ့သဘောနားတဲ့သဘောသိခြင်းသဘောကိုရေးဆိုင်နိုင်ဖို့အတွက်အဲ့ဒီမှလွတ်ရလို့အဲ့ဒီမှာလူငင်းချမ်းသာဖို့အတွက်ငါတခုခုလုံးမှာဖြစ်မယ်ငါတခုခုလုံးမှာဖြစ်မယ်အဲ့တော့ဘုန်းကြီးတို့ပြိတ္တာတွေစဉ်းစားကြည့်ဒီချိန်ကဘုရားဘာသာမပေါ်သေးတဲ့အချိန်ရှင်နိမတိဘာမှမတည်သေးတဲ့အချိန်ငါတခုခုလုံးမှာဖြစ်မယ်လို့သာနော်စိတ်ထဲမှာစိတ်ကိုးနေတာဘာလုပ်မယ်ဆိုတာဘယ်လိုကလာပြောပေးမလဲဘယ်လိုကမှပြောမယ်လို့မရှိဘူးသူမှသူကသိတယ်လားသူမှသူလည်းမသိဘူးတခုခုလုံးမှာသာပြောတာဘာလုပ်လို့လုပ်ရမလဲမသိဘူးဆိုတဲ့အခြေအနေမျိုးဖြစ်နေတာကိုနော်။အိုရာကိုကြောက်တာမှန်တယ်၊နာရာကြောက်တာမှန်တယ်၊ဒေရာကြောက်တာမှန်တယ်။ဥပိ္ပယနာမှန်တာပြီးရင်သိမယ်။ဒီလိုပုံစံမျိုးကြီးတွေဖြစ်သွားမယ်။အဲ့ဒီပုံစံမျိုးကြီးမဖြစ်ခင်မှာကြိုတင်ပြီးတော့လုပ်ရမယ်။ဘာလုပ်ရမလဲ။ဘာလုပ်ရမလဲဆိုတာသူအဖြေမထွက်ဘူး။အဲ့ဒီလိုနဲ့သူနေတာပေါ့လေနော်။စဉ်းစားစဉ်းစားစဉ်းစားပြီးတော့နေတာ။အဲ့လိုနေရင်စာရမပါတော့လေးလတစ်ချိန်လို့လဲဆိုတယ်ပေါ့နော်။အချင်းတမတ်ချက်မရှိဘူးလို့လည်းဆိုတော့ဒါကတော့ထားပေါ့လေဟုတ်လားဒါကတော့ဒီကဟုတ်ပေါ့နောက်တစ်ချိန်ပြန်ထွက်တယ်နောက်တစ်ချိန်ပြန်ထွက်တော့နတ်တွေကဖန်ဆင်းပြတာယဟန်တပါးရဲ့ပုံမှန်သလားယဟန်ဆိုပေမဲ့ခုလိုယဟန်ရဲ့ပုံမှန်သလားတိကျတာဟောချင်မှာဟုတ်မှာပါအဲ့ဒီခေတ်ကတော်ရမှာသွားပြီးတော့တရားအားထုတ်နေတဲ့ပုံကများရှိတယ်ပေါ့ဟုတ်လားအဲ့ဒီပုံကများရဲ့အသွင်သဏ္ဍာန်ပေါ့အဲ့ဒီပုံကများရဲ့သဏ္ဍာန်များသောအားဖြင့်ဆံပယ်တယ်နော်တာရကကြတော့ကိုရှိတဲ့ပြည်စီအားလုံးဆုံးလွတ်လိုက်ပြီလောတန်သာယရဏဘာမှမရှိတော့တန်မိုးရှိတဲ့အဝတ်တွေဘာမှမရှိဘူးဘာပဲရှိသလဲ တစ်ခေါက်ဆိုးတဲ့တဲ့အဝတ်ကလေးပဲရှိတယ်။အဲတော့မှတရားအထုတ်နေတဲ့ပုဂ္ဂိုလ်များသည်ကိုယ်အိမ်ကဘလို့အဝတ်ပဲပါသွားပါသွားအဲ့ဒီအဝတ်နဲ့အထုတ်တဲ့ထုံးစံမရှိဘူး။ဘာဖြစ်လို့တော့ဆိုတော့လူတွေနဲ့အတ္တတရားချင်းတူးနေလို့အဲ့ဒါကြောင့်ဘာလို့လဲသူတို့ပါသွားတဲ့အဝတ်ကလေးတွေကိုတော်ရမှာရှိတဲ့တပင်လေးတွေကနေပြီးတော့အခေါက်တွေခွာခွာပြီးတော့ပြုတ်ပြုတ်ပြီးတော့အဲ့ဒီကအရင်နဲ့ဆုပ်ပလိုက်တာဆုပ်ပလိုက်တဲ့အဝတ်ကိုတစ်ခေါက်ဆုပ်အဝတ်လို့ခေါ်တယ်။အဲ့ဒီတစ်ခေါက်ဆုပ်အဝတ်ဆိုတာကဆိုးရည်ဆိုးထားတဲ့အဝတ်ပေါ့ဆိုးရည်ဆိုးထားတဲ့အဝတ်ကိုကာတာဝလို့လည်းခေါ်တယ်ကာတာယလို့လည်းခေါ်တယ်စိဝရလို့လည်းခေါ်တယ်။မြန်မာလိုပြန်တော့သင်္ကန်းပေါ့နော်တဲ့ငန်းဆိုတဲ့စကလုံးကလည်းဒါမြန်မာစကလုံးဆိုပေမဲ့ဒါဟောရတဲ့ကိုအနေနဲ့မွေးဖွားထားတာအတိပ္ပယ်အနေနဲ့ပြောပါဆိုရင်ဆိုရည်တင်တစ်ပင်တစ်ပင်တစ်ပင်တစ်ပင်ပင်ရက်တစ်ခေါက်ပြုတ်ထားတဲ့ဆိုရည်နဲ့ဆိုထားတဲ့အဝိုးလို့ဒီလိုဆိုလိုတာပေါ့အဲ့တော့ယရမလူတွေလိုတစ်တစ်လွန်လွန်လေးနဲ့ကြည်ကောင်းတဲ့အကြောင်းမျိုးကိုပြတ်သွားအောင်ဆိုးပလိုက်တာအကြောင်းပြတ်သွားအောင်ဆိုးပလိုက်တဲ့အဝိုးအဲ့ဒီအဝိုးမျိုးဆိုထားတဲ့အဲ့ဒီအဝတ်မျိုးကိုဝတ်ပြီးတော့သူတို့ကတရားထုတ်ကြတာကိုအဲ့ဒီပုံမှန်တရားနဲ့အဲ့ဒီအဝတ်နဲ့ခေါင်းဆန်းရိတ်ထားတဲ့ပုံကိုယ်တော့သွားတွေ့တယ်အဲ့ဒီပုံကလည်းပဲမျက်ရည်လေးချပြီးတော့တည်တည်ငြိမ်ငြိမ်လေးနဲ့ခန္ဓာကိုယ်ကသာအဝတ်နွမ်းလေးဝတ်ထားပြီမဲ့လို့လည်းပဲသူ့ရဲ့မျက်နှာကကြည့်နေတယ်အသားရည်လေးကကြည့်နေတယ်ဟာဒီပုံကဘယ်လိုပုံကမျိုးတော့ငါလည်းမတွေ့ဘူးပါလားအဲ့ဒီလိုမေးလိုက်တဲ့အခါကျတော့ကနဘလူကဆန္ဒကပြန်ပြောတယ်မရပါရှင်ပြအဲ့ဒါကိုယဟန်လို့ခေါ်တယ်သူကဘာလို့တာတော့သူကတရားကျင့်တာဘာအတွက်ကျင့်တာလို့လောကကြီးမှာဒုက္ခတွေများနေတဲ့လောကကြီးအဲ့ဒီလောကဒုက္ခမျိုးစုံမှာလူရင်းချမ်းသာကိုရဖို့သူကျင့်နေတာအော်ဒီလိုကျင့်ရင်လောကကြီးမှာလူရင်းချမ်းသာကိုရသလားမရပါရှင်ပြမောမနာမတင်ရဖြစ်တဲ့ငြင်းကြတဲ့သဘာဝကိုသူရတာပေါ့အဲ့ဒီလိုရအောင်သူကျင့်နေတာဆိုတော့ဒီတော့မှာဘာလို့ရမယ်ဆိုတာသူ့ကိုယ်သူသိသွားတာစောစောကမသိဘူးစောစောကဘာလို့ရမယ်ဆိုတာမသိဘူးเนาะသူတို့လုံးမိုးခြင်းမို့သူတို့လုံးမနာခြင်းမို့သူတို့လုံးမသိခြင်းမို့ဒါပဲသိတာဘယ်လိုလုပ်ရမယ်ဆိုတာမသိဘူးဖြစ်တယ်အခုကြတော့ဘယ်လိုလုပ်ရမယ်ဆိုတာလမ်းစာပေါ်သွားတော့သဘောပေါက်သွားတဲ့အခါကျဟာသူကျင့်တော်ငါကျင့်မယ်ဒီလိုဖြစ်သွားတာကိုမဖြစ်ဘူးငါဒီနေ့ပဲကျင့်မယ်ဒီနေ့ပဲကျင့်မယ်ဆိုတော့ဆုံးမချက်ချတဲ့အချိန်မှာပဲရောက်လာမွေးပြီဆိုတဲ့သတင်းကရောက်လာတယ်ဟာမဖြစ်ဘူးကဒီနေ့မှာတော့မထွက်ရင်တော့ထွက်ပြန်မှာမတော်ဘူးဆိုပြီးအဲ့ဒီညရမိတော့ထွက်ပြစ်တာတော့ထွက်ပြီးတော့တရားကျင့်ပြစ်တာဆလိုရင်းကတော့ဘာဖြစ်တာတော့ပဝန်းကျင်ဆိုတာကနမူနာယူစရာတွေအများကြီးရှိတယ်အဲ့ဒီနမူနာယူစရာတွေကိုနမူနာယူရင်းနဲ့သံဝေကညာရတဲ့နမူနာတွေရတယ်တရားကလေးကြွေတာကအစကိုအတွက်နမူနာတစ်ခုတရားတိကလေးတတိကလေးတလုံးကြွေကြတာကအစကိုအတွက်နမူနာတစ်ခုနော်ကိုအတွက်နမူနာတစ်ခုအဲ့ဒီနမူနာလေးတွေကြည်ပြီးတော့မမြဲတဲ့သဘောဆိုတာဒါပါလားဆင်းရဲတဲ့သဘောဆိုတာဒါပါလားကိုယ်ပိုင်မောတဲ့သဘောဆိုတာဒါပါလားเนาะဒီလိုလုပ်ဖို့ငါလုံးသိပါလားဒီလိုမဖြစ်အောင်ငါဒီလိုလုပ်မှဖြစ်မှာပါလားဆိုတော့အတွေးလေးတွေခိုင်ခိုင်မာမာဖြစ်သွားရင်တရားထုတ်တဲ့နေရာမှာပို့ပြီးတော့ဒိဋ္ဌိမရှိလာတာပေါ့အဲဒီလိုရှိလာတဲ့အခါကျတော့မှတမ္မတ္တနာဉာဏ်ဉာဏ်အားကောင်းလာတယ်ဟုတ်ပြီเนาะသမထရဉာဏ်လေးအကောင်းလာတာကိုယ်နဲ့အပြင်ပကိုနမူနာယူတာနော်အပြင်ပကိုနမူနာယူပြီးတဲ့အခါကျတော့ဘာလုပ်မလဲအတွင်းကိုကြည့်အတွင်းကိုကြည့်အတွင်းကိုကြည့်တဲ့အခါကျတော့လည်းပဲဒီနေရာမှာလည်းဘာလုပ်ရမလဲသူလည်းသမထတ္တကိုယ်နဲ့မနတ္တလုပ်ပြကဆိုတဲ့သုံးတတ်မှုပိုင်းလေးလောက်အောင်မှပဲမလုပ်တော့မရဘူးဘယ်လိုလဲလို့ဆိုတော့ဥပမာဟုတ်လားကိုယ့်ကိုယ်ကိုပြန်တွေးကြည့်ပေါ့နော်ကိုယ့်ကိုယ်ကိုပြန်တွေးအတွင်းကိုတွေးတော့မယ်အတွင်းကိုတွေးတော့မယ်အော်မနေ့တုန်းကငါသမင်းစားကျင်တဲ့စိတ်ပေါ်တယ်ခဏတော့သမင်းစားကျင်တဲ့စိတ်မရှိဘူးမနေ့တုန်းကသမင်းစားကျင်တဲ့စိတ်ကလေးပေါ်လိုက်တာအဲ့ဒီစိတ်တွေအခုပြန်ကြည့်တော့မရှိတော့ဘူးအော်ဒါပြတ်သွားတာအနိစ္စသရတာကိုအော် basically တစ်ခုကိုလိုချင်တဲ့စိတ်ကလေးမနေ့ကပေါ်လိုက်တာဒီနေ့တော့လိုချင်တဲ့စိတ်မရှိတော့ဘူးမနေ့တော့ကလိုချင်တဲ့စိတ်ကလေးပေါ်လိုက်တာတဏ္ဍစိတ်ကလေးပေါ်လိုက်တာအဲ့ဒီတဏ္ဍစိတ်ကလေးကိုမရှိတော့ဘူးဘယ်ရောက်သွားတော့ပြက်သွားပြီ။ဩအနိစ္စသရတာကို။ဩမနေ့တော့ကစိတ်ဆိုးလိုက်တာဆင်းရဲလိုက်တာ။ဒီနေ့တော့ဆင်းရဲတာလည်းမရှိတော့ဘူးကြည်ကြည်လင်လင်ပဲ။ဩစိတ်ဆိုးတဲ့ဆင်းရဲတဲ့သဘောဆိုတာဟာလည်းပဲသူလည်းတိတက်ခံရတာမရှိပါလား။ဖြည်းဖြည်းပြတ်တတ်တဲ့သဘောရှိပါလား။ ဒါဝိပဿနာတော့မဟုတ်သေးဘူးနော်ဝိပဿနာတရားတည်းကိုကြည့်ပြီးတော့ဝိပဿနာမရှိဘူးရှုလို့မရဘူးအနာဂတ်ကိုကြည့်ပြီးတော့လည်းဝိပဿနာရှုလို့မရဘူးဒါပေမဲ့လို့ဆင်ခြင်လို့တော့ရတယ်ပေါ့အတိတ်ကိုလည်းနဲ့ဆင်ခြင်လို့ရတယ်အဲ့ဒီလိုပဲအတိတ်တုန်းကဖြစ်လာခဲ့ဘူးတဲ့အဲ့ဒီဒေါသစိတ်ကလေးတည်းအတိတ်တုန်းကမနေ့တုန်းကပြတ်သွားတယ်လို့ဒီနေ့လည်းပဲဒေါသစိတ်ကလေးများပေါ်ခဲ့သည်ရှိတော့ဒီဒေါသစိတ်ကလေးကလည်းပဲခက်ခက်တည်မြဲတဲ့စိတ်ပဲဟုတ်ပါမလားသူလည်းပြတ်သွားမှာပဲအမနဲ့ပြန်လဲဒေါသစိတ်ကလေးပေါ်ခြင်းပေါ်အောင်မယ်ပေါ်လာရင်လည်းအဲ့ဒီစိတ်ကလည်းဒီတိုင်းပဲနေမလဲသူလည်းပြတ်သွားအောင်ပါပါပဲအနိစ္စဆိုတာဒါပါလားမနေ့တော့ကလုံကျင်တဲ့စိတ်ကလေးပေါ်တယ်ဓမ္မစကျင်တဲ့စိတ်ကလေးပေါ်တယ်ဟောအဲ့ဒီစိတ်ကလေးတွေအခုပြန်စဉ်းစားကြည့်တော့မရှိတော့ဘူးပြတ်သွားပြီအခုလည်းဓမ္မစကျင်တဲ့စိတ်ကလေးပေါ်လာပြန်ပြီအဲ့ဒီစိတ်ကလေးကလည်းပဲစားလိုက်တာနဲ့ဒီပိုင်းနဲ့စားကျင်တဲ့စိတ်ပြတ်သွားပြီမစားခင်ကစားကျင်တဲ့စိတ်ပေါ်တယ်စားလိုက်တဲ့အချိန်မှာစားကျင်တဲ့စိတ်ပြတ်သွားပြီသမ္မာတိတဲ့စိတ်ဖြစ်လာတယ်။အယတာခံတဲ့စိတ်ဖြစ်လာတယ်။စားပြီးသွားတဲ့အချိန်ကျတော့ကြည့်လိုက်စမ်းအယတာခံတဲ့စိတ်မရှိတော့ဘူး။ဟောဘယ်ရောက်တော့ပြတ်သွားပြီ။အဲ့ဒီလိုလေးတွေဆင်ခြင်ပေးရင်ဒါတမတနာဖြစ်တာပေါ့နော်။မနတလူပိခါလို့လည်းခေါ်တယ်တမတနာလို့လည်းခေါ်တယ်။အဲ့ဒီလိုဆင်ခြင်ပေးရပါ။ဟောမစားခင်ကစားခြင်းတဲ့စိတ်ကလေးပေါ်တယ်။အခုလက်တွေ့စားလိုက်တဲ့အချိန်မှာစားခြင်းတဲ့စိတ်မဟုတ်တော့ဘူးစားမှန်သိတဲ့စိတ်ဖြစ်သွားပြီစားလို့ကောင်းတယ်ဆိုတဲ့စိတ်ဖြစ်သွားပြီအဲတော့စောစောကပေါ်ခဲ့တဲ့စားခြင်းတဲ့စိတ်ဘယ်ရောက်တော့မရှိတော့ဘူးအခုပေါ်တဲ့စိတ်ကအတိတ်ကိုအဲ့ဒီအတိတ်ပေါ်တဲ့စိတ်ကဟောစားပြီးသွားတဲ့အခါကျတော့အယတာသိတဲ့စိတ်ဒီပျောက်သွားပြီမရှိတော့ဘူးเนาะစောစောတုန်းကအယတာရှိတယ်လို့ထင်တယ်ကောင်းတယ်လို့ထင်တယ်ချိုတယ်လို့ထင်တယ်ချင်တယ်လို့ထင်တယ်အဲ့ဒီစိတ်ကကိုစားပြီးသွားတဲ့အချိန်ကျတော့တခါမရှိပြန်တော့ဘူးနော်မရှိပြန်ဘာဖြစ်တော့အနာယူခြင်းတဲ့စိတ်ကလေးပေါ်လာပြီအိတ်ခြင်းတဲ့စိတ်ကလေးပေါ်လာပြီလဲလျောခြင်းတဲ့စိတ်ကလေးပေါ်လာပြီဟောသောတော့ကစိတ်တွေမရှိပါလားအဲ့ဒီလိုသိတာကိုလည်းအနိစ္စလို့ခေါ်တယ်ဖြစ်ပြက်လို့ခေါ်တယ်သို့တော့အဲ့ဒီဖြစ်ပြက်ကတော့သူကအကျဉ်းသားဖြစ်ပြက်ဆိုတော့ဒါဝိပဿနာဖြစ်ပြက်လို့တော့ပြောလို့မရဘူးဆင်ခြင်တဲ့ဖြစ်ပြက်ပေါ့အဲ့ဒီလိုဆင်ခြင်ပေးခြင်းကိုတဲ့အနိစ္စလက္ခဏာတင်ပြီးတော့ရှုတယ်လို့ခေါ်တယ်။မနေ့ပြန်လည်းဒီလိုစိတ်မျိုးတွေထအောင်ပေါ်အောင်ပါပဲ။မနေ့ပြန်ပေါ်မယ်စိတ်ကလည်းမနေ့ပြန်ကြရင်ဒီလိုပေါ်ပြီးဒီလိုပြောင်းအောင်ပါပဲ။အတိတ်လည်းဆင်ခြင်ပြစ္ဆုတ်ပန်လည်းဆင်ခြင်အနာဂတ်လည်းဆင်ခြင်။အဲ့ဒါဒီအနိစ္စလက္ခဏာတင်ပြီးတော့ရှုပါ။ဟောဒီစိတ်ကလေးတွေကဒီလိုဖြစ်တယ်ဒီလိုပြတ်သွားတယ်။ကိုကဟောဓမင်းစားလို့ကောင်းလိုက်တာ။ကောင်းလိုက်တာလို့သိလိုက်ပြင်မဲ့လို့လည်းပဲအဲ့ဒီစိတ်ကလေးကမမြဲဘူးအခုပြတ်သွားပြီအခုပြတ်သွားပြီစောစောတော့ကကောင်းလိုက်တာဆိုတဲ့စိတ်ကအခုမရှိတော့ဘူးနော်အဲ့ဒီလိုအရသာခံတဲ့စိတ်ကလေးကိုပြန်ပြီးတော့မြဖြစ်ချင်လိုက်တာဒါပြင်မဲ့ဖြစ်လို့မရတော့ဘူးသူကပြတ်သွားပြီအော်ဒီလိုဆိုတော့အဲ့ဒီစိတ်ကလေးကဖြစ်ပြက်သဘောမျိုးနဲ့ကိုယ့်အလိုမလိုက်တဲ့အတွက်ဖြစ်ခြင်းပြက်ခြင်းရှိနေလို့လည်းဒုက္ခကိုယ်လိုမလိုက်လို့လည်းအနတ္တငါကဖြစ်စေခြင်းနဲ့သူကဖြစ်မလာဘူးမနေ့တော့ကဝန်တာတဲ့စိတ်ကလေးပေါ်တယ်ဒီနေ့ကျတော့ဆင်းရဲလိုက်တာမနေ့တော့ကဝန်တာတဲ့စိတ်တွေဘယောက်ကုန်တော့ခဏပြန်ပေါ်လိုက်ခဏဒီလိုစိတ်မျိုးပြန်ပေါ်စားစေခြင်းပါပြီပြန်တောင်းတာလေဒါမှသူကမပေါ်ဘူးခဏကျတော့ဆင်းရဲလိုက်တာမနေ့တော့ကစိတ်ကလေးဘယောက်သွားတော့မနေ့တော့ကပဲပြတ်သွားပြီအခုပေါ်စေခြင်းနဲ့မပေါ်တော့ဘူးဟောဒီစိတ်ကလေးကငါ့အလိုအတိုင်းဖြစ်တာမဟုတ်ပဲဗျဒါအနတ္တပဲဖြစ်ခြင်းပြည့်ခြင်းနဲ့နှိမ့်ဆက်နေလို့ဒုက္ခပဲမနေ့တော့ကပြတ်သွားလို့အနိစ္စပဲအခုပေါ်စေခြင်းနဲ့မပေါ်ဘူးမပေါ်တာကိုပေါ်စေခြင်းတို့ပေါ်တာမဟုတ်တဲ့အတွက်အနတ္တကိုအနိစ္စလက္ခဏာတင်ရှုတယ်ဒုက္ခလက္ခဏာတင်ရှုတယ်အနတ္တလက္ခဏာတင်ရှုတယ်အနိစ္စတန်တဲ့ပုဂ္ဂိုလ်ကအနိစ္စလက္ခဏာတင်ရှုတယ်ဒုက္ခတန်တဲ့ပုဂ္ဂိုလ်ကဒုက္ခလက္ခဏာတင်ရှုတယ်အနတ္တလက္ခဏာတန်တဲ့ပုဂ္ဂိုလ်ကအနတ္တလက္ခဏာတင်ရှုတယ်။ဒါကြောင့်မလို့ရှေ့တော်ကမြန်မာပြည်မှာရှေ့လူကြီးတွေဆိုလို့ရှိရင်ကိစ္စတကူဖြစ်တယ်ဖြစ်တယ်အနိစ္စအနိစ္စအနိစ္စအနိစ္စဒီလိုလုပ်တာကိုဒါပါလုပ်တာလည်းမေးတော့လက္ခဏာတင်တာ။သို့တော့လက္ခဏာတင်တယ်ဆိုတာကစိတ်ကနေပြီးတော့ဆင်ခြင်ရပါကိုပြောတာ။စိတ်ကမဆင်ခြင်မဲ့နဲ့တော့ကနေအနိစ္စအနိစ္စလို့ရွတ်ရုံလောင်းနေတော့လက္ခဏာတင်တဲ့သဘောမထိရောက်ဘူးပေါ့လေနော်။ဒါပေမဲ့ရုပ်တဏ္ဍနေတာနဲ့ဆိုင်တော့အနိစ္စအနိစ္စလို့ယူလိုက်တာကလည်းသတိရသွားတာပေါ့လေ မရှိတာနဲ့ဆိုင်တော့နည်းနည်းတော့တော်သေးတာပေါ့တကယ်လောကမာဂကိစ္စရကိတခုပေါ်လိုက်အော်အိဋ္ဌာပါလားဒါတိကမမြဲပါလားမမြဲပါလားဟောဒီပုံစံလေးနဲ့နှိစ္စတဲ့သဘောလေးပါလားဟောကိုလိုသလိုမဖြစ်ပါလားကိုသလိုမကိုလိုသလိုမဖြစ်ပါလားကိုကဒီလိုဖြစ်စေခြင်းနဲ့သူကမဖြစ်ပါလားကိုကမပြတ်စေခြင်းမို့သူကပြတ်သွားပါလားဒါအနတ္တပါလားအနတ္တပါလားအနတ္တပါလားဒါဘာလို့တာလဲလက္ခဏာရေးတော့မှတင်ပေးတယ်လက္ခဏာရေးသုံးပါတင်ပေးတယ်ဆိုတာလေခုနကဆင်ကျင်တဲ့သဘောမျိုးပဲတဲ့အဲဒီလိုဆင်ကျင်ရင်းနဲ့ဘယ်ရောက်သွားတယ်လဲခန္ဓာကိုယ်တစ်ပြည့်ပြည့်နဲ့ဉာဏ်ကရောက်သွားတယ်ဒီတော့ဆင်ကျင်တဲ့လုပ်ငန်းတွေဆင်ကျင်တဲ့နေရာမှာပဲရပ်မထားပါနဲ့ဆင်ကျင်တဲ့နေရာမှာပဲရပ်ထားမယ်ဆိုရင်တော့ဝိပဿနာမဖြစ်ပါဘူးဘယ်ရောက်အောင်သွားမလဲခန္ဓာရောက်အောင်သွားအဲဒါဆင်ကျင်မှုအားလေးကောင်းသွားပြီဆိုတာနဲ့ကောင်းလာပြီဆိုတာနဲ့ဒီပိုင်းနဲ့ဉာဏ်လုံးကလေးမှိန်ပြီးတော့ခန္ဓာကိုယ်ဉာဏ်ဆိုင်ကြည့်လိုက်နော်ပုံမှန်ဓမ္မချက်ရင်းနဲ့အတိရွက်ကလေးတွေလှီးနေတယ်လှီးနေအော်စောစောတော့ကအတိအလုံးကြီးအခုကျတော့အစစ်စစ်ပုံမှန်ဖြစ်သွားပြီမမြဲတဲ့သဘောလေးကဒါပါလားဒါနမူနာရလိုက်ပြီဟုတ်လားဒါကဝိပဿနာလို့ပြောလို့မရဘူးဝိပဿနာမဟုတ်ဘူးအတိစ္ဆလက္ခဏာတင်းနေတာတိုးတော့ဝိပဿနာဖြစ်ဖို့ကျတော့ဒီလောက်နဲ့တည်းမရဘူးဘယ်ကြည့်ရမှာလဲခန္ဓာကြီးလုံးနေတဲ့လောက်ကိုယက်တာနော်ယက်တာပြီးတော့မျက်လုံးကလေးမြင်ခန္ဓာကိုကြည့်ခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျတော့မှဩခန္ဓာထဲမှာလည်းပဲအပြင်မှမှရှိတဲ့အရာဝတ္ထုကလေးတွေဒီလိုဖြစ်ပြီးဒီလိုပြတ်သွားတယ်လို့ခန္ဓာမှာရှိတဲ့ရုပ်တွေနဲ့တွေကလည်းပဲဒီလိုဖြစ်ပြီးတော့ဒီလိုပြတ်သွားတာဒါကိုဉာဏ်နဲ့ပစ္စုပန်မှာပေါ်တဲ့အခုပေါ်တဲ့ခန္ဓာကိုအခုဉာဏ်နဲ့မြင်လိုက်မယ်ဆိုရင်ပစ္စုပန်ခန္ဓာနဲ့ပစ္စုပန်ဉာဏ်နဲ့တိုက်လို့ဖြစ်သဘောပြတ်သဘောတွေ့လိုက်ရင်ဝိပဿနာဖြစ်သွားပြီအနိစ္စတော်၎င်းဒုက္ခတော်၎င်းအနတ္တတော်၎င်းတခုခုသဘောပေါက်သွားပြီသဘောပေါက်သွားရင်ဝိပဿနာဖြစ်တယ်ဆင်ញင်တာကတင်တာတင်တာကတော့အချိန်မြေလို့လို့ရပြီမဲ့ဝိပဿနာဖြစ်ဖို့ကြတော့နေရာတိုင်းမှာလုံးလုံးမရဘူးခန္ဓာဉာဏ်ဆိုင်မှာရတာခန္ဓာဉာဏ်မဆိုင်ခဲ့နဲ့မရဘူးအဲ့တော့ခန္ဓာဉာဏ်ဆိုင်လိုက်ပြီဆိုရင်အနိစ္စလို့မြင်ရင်လည်းမြင်မယ်ဒုက္ခလို့မြင်ရင်လည်းမြင်မယ်အနတ္တလို့မြင်ရင်လည်းမြင်မယ်ကိုဖြစ်စေခြင်းတော့လုံးယူလို့တော့မရဘူးသဘောပေါက်မှုဟာသူပေါက်ချင်တယ်လို့ပေါက်တာကြိုတင်ပြီးတော့မှန်းဆလို့မရဘူးအဲဒီတော့လူရင်းကပါပြောချင်တာလည်းမင်းရင်ဝိပဿနာရှုတဲ့ပုံကိုတရားသည်အများကြီးသုံးသပ်ပေးရတယ်အများကြီးဆင်ခြင်ပေးရတယ်မသုံးသပ်မဆင်ခြင်ခင်မှာနေစစ်နေကလေးတွေကိုမှတ်မိအောင်လုပ်ထားရတယ်အဲဒီမှတ်မိအောင်လုပ်ထားပြီးရင်သူများကိုလည်းပြောပြကိုယ်ကိုယ်တိုင်နောက်တက်ကနောက်ကတူတူရုပ်ထားရုပ်ထားပြီးရင်ကိုယ်ကိုယ်တိုင်လက်တွေလုံးကြည့်လက်တွေလုံးကြည့်လက်တွေလုံးကြည့်လက်တွေလုံးကြည့်တော့ပေါင်းခြင်းအခြေအနေကိုအကဲခံပြီးတော့ကိုယ့်ရဲ့တဏ္ဍာကိုယ်ခန္ဓာကိုဉာဏ်နဲ့ပြန်ဆိုင်ကြည့်အဲဒီလိုပြန်ဆိုင်ကြည့်လို့သဘောပေါက်သွားရင်အဲ့ဒါဝိပဿနာဖြစ်ပြီတဲ့နော်အဲ့ဒါကြောင့်မလို့အမှတ်မှန်နေလို့မရဘူးအမြဲတမ်းလေ့လာနေရတယ်အမြဲတမ်းသုံးသပ်နေရတယ်အမြဲတမ်းဆင်ခြင်နေရတယ်အမြဲတမ်းနမူနာယူနေရတယ်အနိစ္စဒုက္ခအနတ္တပါလို့အမြဲတမ်းဆင်ခြင်ပြီးတော့ခန္ဓာကိုလည်းဉာဏ်ဆိုင်ကြည့်ပြီးပါခန္ဓာကိုဉာဏ်ဆိုင်ကြည့်တဲ့အခါမှာအခုနပြောတဲ့ရုပ်သဘောတွေနာသဘောတွေအဲ့ဒီသဘောတွေရဲ့မမြဲတဲ့လက္ခဏာလေးတွေ့လိုက်ပြီဆိုတာနဲ့တကယ်နဲ့အနိစ္စကိုလည်းတွေ့ရရောက်ပါတယ်ဒုက္ခကိုလည်းတွေ့ရရောက်ပါတယ်အနတ္တကိုလည်းတွေ့ရရောက်ပါတယ်အနိစ္စဒုက္ခအနတ္တသုံးခုချုပ်လိုက်ရင်အဲ့ဒါဖြစ်ပြပါပဲဖြစ်ပြသည်ပါတိစ္ဆာလည်းဒုက္ခသစ္စာပါပဲအဲ့ဒီအချိန်မှာဒုက္ခသစ္စာသိတဲ့သစ္စာဉာဏ်ဖြစ်ပါတယ်အဲ့ဒီအချိန်ကဝိပဿနာဉာဏ်ဖြစ်ပါတယ်လို့ဝိပဿနာရှင်မရှင်နဲ့ပတ်သက်တဲ့လုံးလေးလောက်ပါကလေးတွေအဲ့ဒီလိုသဘောပေါက်ပြီးတော့ဒီတိုင်းပဲကြိုးစားအားထုတ်ကြပါလို့တာတောင်းရတဲ့ကဲသားတို့ခေါ်လိုက်ကြ။အေးကျမချက်သာစွာပြည့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနိလသဘောတင်တဲ့အောင်ပြည့်စုံဆောင်ရှားထပ်ပတ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။